Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington Bureau of View American တန်ကနေ2020ခုနှစ် February 22ရက်စနေနေ့ညစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလမီတာ190ရူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ရှင်မခင်ပြထွေးပါရှင်။
မင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကတော့ကိုရနိုင်နဲ့ကျမနန်းကလေးတို့ပြောပြမှာပါတရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးလာတဲ့အတွက်ယောဂဆက်မပြအောင်ထိန်းချုပ်ဖို့အချိန်တင်ပြတော်ဘူးလို့ WHO ကပြောလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူတွေဟာ၄ရက်အတွင်း6ဆတိုးလာတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းမှာတော့သဘုံတွေထိန်းချုပ်ထားတဲ့အီလီပီဒါမှာချက်ချင်းအပြစ်ခံရဆက်ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကြက်တဲ့အဆုံးသတ်ဖို့ကုလသမဂ္ဂကတိုက်တွန်းတောင်းဆိုလိုက်ပါတယ်ဒီလိုသတင်းတွေကြားမှာပါရှင်
ဟုတ်ကဲ့ပါရှင်။ရခိုင်ပြည်နယ်အတွင်းပြည်ပခအခြေအနေနဲ့ပတ်သက်လို့ဒီနေ့တက်မတော်သတင်းစာရှင်းလင်းပွဲမှာဗားရီပြောဆိုခဲ့ပါလေ
။ဝစီပုံခြေခံဥရေရနိုင်ငံတကာနိုင်ငံဟာဒီအတိုင်းပဲသွားမှာဖြစ်တဲ့အတွက်အုပ်ချုပ်ရေးနဲ့ပတ်သက်လာလို့ရှိလို့ရှင်အမြင့်ဆုံးတာဝန်ရှိတဲ့အဖွဲ့အစည်းရ
ဒီနေ့တက်မတော်သတင်းစာရှင်းလင်းပွဲနဲ့ဒီအပေါ်ဘယ်လိုတုံ့ပြန်ပြောဆိုတာတွေရှိနေသလဲဆိုတာမကြခင်မှာအပြည့်စုံကြရပါမယ်။ကြားပြင်ဒေတာရင်းကိုရိုနာဗိုင်းရပ်စ်ကာကွယ်တာစီအဓိကဆွေးနွေးခဲ့တဲ့ထိုင်းမြန်မာနေသားကော်မတီဆွေးနွေးပွဲအကြောင်းနောက်တိုင်းသားဒေတာရီအပါအဝင်မြန်မာနိုင်ငံဒေတာစုံမှကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံအကြောင်းကိုကြားရမယ်တို့အတန်အစီအစဉ်နောက်အဖိလိုက်စားမှုတိုက်ဖက်ရေးအခြေအနေတွေနဲ့ပတ်သက်ပြီးသုံးသပ်ဆွေးနွေးကြမယ်တိုက်ရိုက်ဒီလိုက်အစီအစဉ်တွေကိုလည်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုကတော့ရင်းဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့ကပြောပြပေးပါရှင်
တရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးလာနေတဲ့အတွက်ယောဂဆက်မပြတ်အောင်ထိန်းချုပ်ဖို့အချိန်သိမ့်မရှိတော့ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ယောဂထိန်းချုပ်ဖို့ဖြစ်နိုင်ရည်ရှိနေသေးပေမဲ့အဲ့ဒီလိုလုပ်ဖို့အခွင့်အလမ်းတွေကတပြည့်ပြည့်နဲ့နေလာနေပြီလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတောက်ကြားနေမှာသတိပေးလိုက်တာပါ။တရုတ်နိုင်ငံမှာယောဂကူးစက်ခံရသူ 9,600 နေရာနဲ့သေဆုံးသူ 2,145 ဦးရှိသွားပြီဖြစ်လို့တရုတ်တောင်ရှိတွေကဒီကနေ့စနေနေ့မှအတည်ပြုပါတယ်။တရုတ်နိုင်ငံပြင်ပမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ1,400ကျော်ရှိတဲ့ထဲကသေဆုံးသူတရာစင်ထက်မနည်းရှိသွားပါပြီ။တရုတ်နိုင်ငံထဲကလွှဲရင်ပြည်ပနိုင်ငံတွေမှာယောဂကူးစက်ခံရတဲ့သူအတော့ကိုနေနေပေမဲ့တရုတ်နိုင်ငံနဲ့ဆက်ဆက်ပတ်သက်မှုလုံးဝမရှိတဲ့လူတွေမှာယောဂပိုးကူးစက်ပြန့်နှံ့နေတာတွေတိုးလာနေတဲ့အပေါ်မစ္စတာတက်ဒရိုစာဆိုရင်းနေတာပါ။ဒါအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးလာနေတဲ့တောင်ကိုရီးယား၊အီရန်၊လက်ဘနွန်နဲ့ကနေဒါနိုင်ငံကအခြေအနေတွေပေါ်မှာလည်း WHO ကဆိုရင်းနေတာပါ။တောင်ကိုရီးယားမှာလည်းအတွင်းကူးစက်သူက6ဆတိတိုးလာနေပြီးတော့ကိုရိုနာဗိုင်းရပ်စ်လူနာ18ဦးရှိနေတဲ့အီရန်နိုင်ငံမှာလည်းဒီသတင်းမှအတွင်းမှာပဲလူနာ9ဦးသေဆုံးသွားတာပါ။တရုတ်နိုင်ငံကလည်းဖေဖော်ဝါရီလ21ရက်နေ့အထိကိုရိုနာဗိုင်းရပ်စ်ရှိသူနဲ့နီးကပ်ထိတွေ့ဆက်ဆံတဲ့လူ 6,800 ရှိတဲ့အကြောင်းတရုတ်အမျိုးသားကျန်းမာရေးဌာနကစနေနေ့မှသတင်းထုတ်ပြန်ထားပါတယ်
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားပြီးရောဂါလက္ခဏာပြသခြင်းမရှိတဲ့တရုတ်နိုင်ငံဝူဟန်မြို့ကအသက်20ရွယ်အမျိုးသမီးတဦးဟာသူ့ရဲ့ဆွေမျိုးတွေစီသွားလည်စဉ်မှာနောက်ထပ်ဆွေမျိုး9ယောက်ထပ်ပြီးတော့ဗိုင်းရပ်စ်ပိုးကူးစက်ခံခဲ့ရပါတယ်။အဲ့ဒီမျိုးသမီးဟာဝမ်မျိုးကနေမြောက်ဖက်မိုင်400လောက်မှာရှိတဲ့အညံမျိုးကသူ့ရဲ့ဆွေမျိုးတွေစီသွားစဉ်မှာအဲ့လိုကူးစက်မှုဖြစ်ပွားခဲ့တာပါ။ဗိုင်းရပ်စ်ပိုးဟာရောဂါလက္ခဏာပြသခြင်းမရှိဘဲကူးစက်နိုင်တယ်ဆိုတာကိုနောက်ထပ်သက်သေပြလိုက်တာဖြစ်တယ်လို့လည်းတရုတ်သိပ္ပံပညာရှင်တွေကတောက်ကြန်နေမှာပြောပါတယ်။ဝမ်မျိုးကအဲ့ဒီမျိုးသမီးဟာဇန်နဝါရီ10ရက်နေ့ကသူ့ရဲ့အမျိုးတွေအတော်များများစီသွားရောက်လည်ပတ်ခဲ့ပြီးတဲ့နောက်သူ့ရဲ့အမျိုးတွေဖြန်းနာခဲ့ကြောင်းအဲ့နောက်ဝမ်မျိုးကအဲ့ဒီအမျိုးသမီးကိုတီးတန့်ခွဲပြီးတော့ကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစစ်ဆေးတဲ့အခါမှာပထမတစ်ချိန်မှာဗိုင်းရပ်စ်ပိုးရှိရဆိုတာကိုမတွေ့ရှိရခဲ့ပဲဒုတိယတစ်ခါစစ်တော်မှသာဗိုင်းရပ်စ်ပိုးရှိရဆိုတာကိုပြသခဲ့တယ်လို့ဂျန်ဇူးတက္ကသိုလ်ဆေးရုံကဒေါက်တာမေယံဝိုင်းကပြောပါလေအမေရိကန်ဆေးပညာအဖွဲ့ကထုတ်ပြန်လိုက်တဲ့ဆေးပညာဂျာနယ်မှာလည်းဒီကိုရိုနာဗိုင်းရပ်စ်ပိုးဘယ်လိုကူးစက်တယ်ဆိုတဲ့သတင်းချက်လက်တွေကိုဖော်ပြထားပြီးတော့ဘာကြောင့်ဒီဗိုင်းရပ်စ်မပြန့်အောင်ထိန်းချုပ်နိုင်ဖို့ခက်ခဲတယ်လို့လည်းဆိုထားပါတယ်ကျုပ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ 9,000 ကျော်ရှိပြီးတော့သေဆုံးသူ 2,239 ယောက်ထက်မနည်းရှိပါတယ်အခုချိန်ထိတော့ဒီဗိုင်းရပ်စ်ပိုးဟာကျုပ်နိုင်ငံကနေတခြားနိုင်ငံ26နိုင်ငံကိုပါကူးစက်ပြန့်နှံ့ခဲ့ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာတွေရုပ်တရက်တိုးလာတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကဒီကနေ့မှအတည်ပြုပါတယ်တရက်ထဲမှာတင်ကူးစက်သူ229ဦးနဲ့ယောဂစတွေ့ကြတဲ့ကတရက်ထဲအများဆုံးကူးစက်တဲ့နှုန်းဖြစ်ပြီးအခုဆိုရင်လူနာ433ဦးထိရှိသွားပြီလို့တောင်ကိုရီးယားယောဂကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်တဟာပြီးခဲ့တဲ့၄ရက်ကကူးစက်တဲ့လူနာ32ဦးပဲရှိနေရကရက်ပိုင်းတွင်အဆမတန်တိုးသွားတာပါအခုဆိုရင်တောင်ကိုရီးယားဟာတရုတ်နိုင်ငံနဲ့ဂျပန်မှာ ကန့်သက်ထားတဲ့ဇင်ခံသင်္ဘောကြီးပေါ်ကလူနာတွေပြည်ရင်ယောဂအများဆုံးကူးစက်ခံထားတဲ့နေရာလည်းဖြစ်ပါတယ်။ယောဂကကွယ်ထိညုပ်ရေးအတွက်ခြောက်တဲ့လှုပ်ဆောင်မှုတွေပိုလို့သွားမယ်လို့တာဝန်ရှိသူတွေကကြေညာတဲ့ကြားကပဲလူစုလူဝေးမလို့လို့ရဆိုတဲ့ဒေတာအာနာပိုင်တွေရဲ့အမိန့်ကိုအာခံပြီးတော့ဆိုလ်မြို့မှာဒီကနေ့ဆန္ဒပြခဲ့ကြပါသေးတယ်။တောင်ကိုရီးယားကျန်းမာရေးဒုဝန်ကြီးကင်ဂွန်လစ်ကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာဆိုးရွားတဲ့အနေအထားတစ်ခုကိုရောက်လာနေပြီလို့ပြောပါတယ်။ဒါပေမဲ့လည်းယောဂအထူးကကူးစက်ပြန့်နှံ့နေတဲ့ဒီဂူးမြို့တဝိုက်ကိုတော့ထိန်းချုပ်ထားနိုင်မယ်လို့လည်းပြောဆိုသွားပါတယ်။လူရဲ့နှစ်တန်းခွဲရှိတဲ့ဒီဂူးမြို့မှာပထမဆုံးယောဂကူးစက်ခံရသူကိုပြီးခဲ့တဲ့အင်္ဂါနေ့ကမှတွေ့ရှိခဲ့တာပါ။ဒီဂူးမြို့ကိုအထူးစီမံခန့်ခွဲရမယ်ဆိုအဖြစ်ဗဟိုအစိုးရကကြေညာလိုက်တယ်လို့ဆေးရုံအတွက်လိုအပ်တဲ့အိယာကရင်ဆေးဝါးကရိယာတွေနဲ့ဆေးဝန်ထမ်းတွေကိုလည်းပေးပို့ထားပါတယ်။
နိုင်ငံကောင်ငွေကြေးတမမှုဆိုင်ရာလုပ်ရည်တွေကိုစောင့်ကြည့်နေတဲ့အဖွဲ့ကြီးကမြန်မာနိုင်ငံကောင်ငွေကြေးတမမှုဆိုင်ရာစောင့်ကြည့်နိုင်ငံများဆင်းနေမှာတောက်တာတွေကထည့်သွင်းလိုက်ပြီးတော့မြန်မာနိုင်ငံအနေနဲ့ရွှေတရီကန်နယ်မြေကမွေးစေးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ရာဇဝမှုတွေကိုထိန်းချုပ်နိုင်အောင်ကြိုးစားလှုပ်ဆောင်မှုကိုလည်းတိုက်တွန်းလိုက်ပါတယ် Financial Action Task Force FATF အဖွဲ့ကမြန်မာနိုင်ငံကိုကမ္ဘာဗန်နာငွေကြေးတမမှုဆိုင်ရာလုပ်ရည်တွေစောင့်ကြည့်စရင် Grey List ထဲမှာအခုသတင်းမှာစောပိုင်းတုန်းကထည့်သွင်းထားကြောင်း Rider သတင်းမှာဖော်ပြပြီးရပိုင်းကြမှာပဲအခုလိုစောင့်ကြည့်နိုင်ငံဆင်းနေမှာမြန်မာနိုင်ငံကိုထည့်သွင်းလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ငွေကြေးကောင်ချမှုဆိုင်ရာတရားမဝင်လုပ်ရတဲ့ကိုဦးစားပေးဆောင်ရွက်ဖို့ကိုလည်း FATF ကတောင်းဆိုလိုက်ပါတယ်အခုလိုမြန်မာနိုင်ငံကိုစောင့်ကြည့်နိုင်ငံများဆင်းနေထည့်သွင်းလိုက်တာနဲ့ပတ်သက်လို့ Rider ကဆက်သွယ်ခဲ့ပေမဲ့ဆိုရတောင်းဝန်ရှိသူတွေဘက်ကအကြောင်းပြန်ခြင်းမရှိခဲ့ပါဘူးဒါပေမဲ့အခုသတင်းမှာအတွင်းကျင်းပခဲ့တဲ့ FATF စီဝေးဘက်ကိုတက်လာခဲ့တဲ့ငွေကြေးစုံစမ်းထောက်လှမ်းရေးဌာနအကြီးအကဲဦးကျော်ဝင်းသိန်းကတော့မြန်မာဆိုရအနေနဲ့ငွေကြေးမတမာမှုကိုတိုက်ဖြတ်ဖို့အသေးစိတ်စီမံကိန်းတွေရေးဆွဲထားပြီးဖြစ်ကြောင်းလည်းပြောပါတယ်။ဒီမှာခြေစိုက်ပြီးတော့နိုင်ငံကဆိုရတွေနဲ့ဖွဲ့စည်းထားတဲ့ FATF ရဲ့ကြီးညာချက်မှာတော့မြန်မာဆိုရရဲ့လှုပ်ဆောင်မှုတွေထဲမှာတိုးတက်မှုရှိတာတွေကိုတွေးရှိရကြောင်းဖော်ပြထားပါတယ်။တိုးတက်မှုရှိတဲ့ဆိုတဲ့နေရာမှာငွေကြေးမတမာမှုငွေကြေးခွာချမှုကိုတိုက်ဖြတ်မဲ့ဥပဒေတွေလွတ်တော်တွင်ပြဋ္ဌာန်းတာငွေသားကိုအသုံးပြုတဲ့စီးပွားရေးစနစ်ကိုအခြေခံတဲ့မြန်မာနိုင်ငံတွင်ကန့်သက်ချက်အသစ်တွေထုတ်ပြန်တာတွေပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့ငွေကြေးမတမာမှုလုပ်ငန်းတွေနဲ့သက်ဆိုင်တဲ့အရေးပါတဲ့ချက်ကိုဆောင်ရွက်မှုအားနည်းနေသေးတယ်လို့လည်း FATF ကပြောထားပါတယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 15653ညတိုင်းဒိုမီတာ25 kHz 11803ညတိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းရဲ့စနေနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်။ဆီးရီးယားနိုင်ငံအနောက်မြောက်ပိုင်းကတပုံတွေထိန်းချုပ်ထားတဲ့အီဒလစ်ဒေသမှာချက်ချင်းအပြစ်ခံရဆက်ပြီးတော့လူသားချင်းစာနာမှုဆိုင်ရာအကြအတဲကိုအဆုံးသတ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကတိုက်တွန်းတောင်းဆိုလိုက်ပါတယ်
။ For almost a year, we have seen a series of Syrian government ground offensives.supported by Russia.
ရုရှားကလေကြောင်းထိုးစစ်တွေနဲ့ကူတိုက်ပေးနေတဲ့ Syria အစိုးရတပ်ရဲ့မြေပြင်စစ်ဆင်ရေးတွေတနစ်နီပါလှုပ်လာတာကြောင့်တူရကီနဲ့ Syria အစိုးရတပ်တွေတိုက်ပွဲပြင်းထန်နေတဲ့အတွက်အဲ့ဒီဒေသကလူတွေအတွက်အခြေအနေဆိုးရိမ်ထပ်ပြီးတော့ပေါ်ပေါက်လာစေတယ်လို့အတွင်းရေးမှူးချုပ် Guterres ကပြောဆိုသွားတာပါ။အဲ့ဒီအခြေအနေတွေကြောင့် Idlib ဒေသမှာမျှော်မမထားတဲ့အခြေအနေဆိုးရိမ်နဲ့တိုးပြီးတော့ရင်ဆိုင်နေရပြီလို့လည်း Mr. Guterres က New York မြို့မှာသတင်းထောက်တွေကိုပြောဆိုသွားပါတယ်။တပုံတွေဖက်ကကူတိုက်ပေးနေတဲ့တူရကီတပ်ဖွဲ့နဲ့ Syria အစိုးရရဲ့တိုက်ပွဲတွေကြောင့်လူတွေကြောင့်ဖြစ်တဲ့လူသားဘေးဒုက္ခအကျပ်အသည်တွေပေါ်ပေါက်လာနေတယ်လို့လည်း Mr. Guterres ကထပ်လောင်းပြောဆိုသွားတာပါ။တူရကီနယ်စပ်ကနေရာချင်းချင်းကလေးမှာတိုက်ပွဲတွေကနေထွက်ပြေးပြီးတော့ထောင်းပေါင်းချီတဲ့လူတွေနဲ့ပြေးကျလာနေတဲ့အတွက်နေရာချင်းလာပြီလို့လူသားချင်းစာနာမှုကူညီပေးရေးဆိုင်ရာကုလသမဂ္ဂအကြီးအကဲ Mark Lowcock ကကုလသမဂ္ဂလုံခြုံရေးကောင်စီကိုပုတ်ထုံးနေကပြောဆိုသွားပါတယ်။အတွင်းရေးမှူးချုပ် Guterres ကလည်းအဲ့ဒီအခြေအနေအရေးကိုတောက်ကြနေကအတိအပြုပြောဆိုပါတယ်။ကြောက်စရာတိုက်ပွဲတွေကနေထွက်ပြေးလာကြတဲ့လူ6သိန်းလောက်မှာအမျိုးသမီးနဲ့ကလေးငယ်အများစုပါတယ်လို့လည်း Mr. Guterres ကပြောဆိုပါတယ်။အသက်ခံရသူလဲယာနဲ့ချီရှိသလိုအေးအေးဓာတ်လွန်ခဲ့တဲ့ဌာန်ကိုကလေးတွေအလူလဲရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။အီလစ်ဒေသမှာလူသားချင်းစာနာမှုဆိုင်ရာအကူအညီအရေးပေါ်လိုအပ်နေတဲ့လူပေါင်း2.8တန်းရှိတယ်လို့လည်းအတွင်းရေးမှူးချုပ်ကပြောဆိုသွားပါတယ်
။ယူရိုနိုင်ငံကိုဗန်နာရီးယားတင်းတင်းကျပ်ကျပ်ဒီကမှာခင်ဗျာဂျာမနီနိုင်ငံမှာမနစ်ကလုတ်ခဲ့တဲ့ဘွန်ဒက်စ်လီဂါအမပေးဘောလုံးပွဲမှာတော့ဘိုင်အမ်မြူးနစ်အသင်းကပွဲပြီးကနီးသွင်းတဲ့ဂိုးနဲ့အနိုင်ရသွားပါတယ်။ဘိုင်အမ်မြူးနစ်က SP ပါရဘောင်ကို3-0ကိုကစားကြတာမှာဘိုင်အမ်မြူးနစ်က3-2နဲ့နိုင်သွားခဲ့တာဖြစ်ပါတယ်။ဘိုင်အန်အတွက်ဂိုးတွေကတော့ဂနဘရီကတဂိုးလက်ဗန်ဒေါစကီက2ဂိုးသင်ပေးခဲ့တာပါ။ဘိုင်အန်အတွက်ဒီဂနဘရီက25မိနစ်မှာအဖွင့်ဂိုးသွင်းတာကိုပါရဘောင်က44မိနစ်မှာပြန်ချေပါတယ်။အဲဒီနောက်တော့နှစ်သင်းလုံးတစ်ဖက်တဂိုးစီသွင်းပြီးတော့နောက်ဆုံးဂိုးကိုတော့လေဗန်ဒေါစကီက88မိနစ်မှာသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒ ဒီနေ့နိုဝင်ဘာမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းရွေးချယ်နေတာမှာနီဗာဒါကော့ကတ်စ်ကိုတော့နီဗာဒါပြည်နယ်ကနေရာ250မှာဒီကနေ့ကျင်းပဖို့ရှိပါတယ်။နီဗာဒါပြည်နယ်လူလူစစ်တမ်းတွေရမဲဆန္ဒရှင်တွေသဘောအကျဆုံးကတော့ဗာမော့ပြည်နယ်အထက်လွှတ်တော်မှဘာနီဆန္ဒဖြစ်ပြီးတခြားကိုယ်စားလှယ်တွေထက်အသာစီရနေတာပါ။ဒီလအစောပိုင်းမှာကျင်းပခဲ့တဲ့ Iowa Caucus နဲ့ New Hampshire Primary အကြိုရွေးကောက်ပွဲတွေမှာတာထွက်ကောင်းခဲ့သလိုပဲဒီပြည်နယ်မှာလည်းအလားအလာကောင်းအောင် Mr. ဆန္ဒမျှော်မှန်းထားတာဖြစ်ပါတယ်။Iowa နဲ့ New Hampshire အကြိုရွေးကောက်ပွဲတွေမှာ Mr. စနနဲ့သိမ့်မဲသိမ့်မကွာတဲ့ South Bend Mirror ဝဟောင်း Pitiful the Judge ကလည်းနီဗာဒါပြည်နယ်မှာထောက်ခံမှုအတော်ရနေတာပါလူလူစစ်သားတွေမှာလည်း Pitiful the Judge နဲ့အနှဲငယ်ပေါ်ရထားတဲ့သူသမရာဟောင်း Joe Biden နဲ့ Massachusetts ပြည်နယ်အထက်လွှတ်တော်မှ Elizabeth Warren တို့ကလည်းဒီပွဲမှာထောက်ခံမှုရအောင်မျှော်မှန်းနေကြတာလည်းဖြစ်ပါတယ်
အမေရိကန်ဆိုရနဲ့တာလီဘန်တို့ကြာငြိမ်းချမ်းရေးသဘောတူညီချက်ကိုလာမဲ့ဖေဖော်ဝါရီ29ရက်နေ့မှာလက်မှတ်ရေးထိုးနိုင်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo နဲ့တာလီဘန်အဖွဲ့တို့တောက်ချာနေ့မှာကြေညာတဲ့ကြေညာလိုက်တာကြောင့်အမေရိကန်တို့အတွက်တရမ်းအခြေစုံစစ်ပွဲဆုံးသတ်ဖို့လမ်းစာပေါ်ထွက်လာပြီဖြစ်ပါတယ်ဒီသဘောတူညီချက်အရအခန်းနိုင်ငံတွင်းကအမေရိကန်တပ်ဖွဲ့တွေတစင်ချင်းပြန်လည်ရုပ်ပေးရမှာဖြစ်ပြီးတော့တာလီဘန်ဘက်ကလည်းအာဖဂန်မျိုးကိုအသုံးပြုပြီးတော့ကျန်းဖတ်လုပ်ငန်းတွေလုံးဆောင်ခြင်းမပြုရမယ့်အပြင်မျိုးသားပြန်လည်ညှိနှိုင်းစေလုပ်ငန်းတွေမှာတခြားအာဖဂန်နိုင်ငံသားတွေနဲ့အတူလက်တွဲဆောင်ရွက်ရမှာဖြစ်ပါတယ်။သဘောတူညီချက်လက်မှတ်ရေးထိုးပြီးမကြာခင်မှာအာဖဂန်အချင်းချင်းကြားကဆွေးနွေးမှုတွေကိုစတင်မှာဖြစ်ကြောင်းအဲဒီနောက်မှာမှဗက်ဆုံပြီးပြည့်စုံတဲ့ပြစ်ခတ်ရဆဲရေးနဲ့အာဖဂန်ရဲ့အနာဂတ်နိုင်ငံရေးလမ်းပြောင်းပုံကိစ္စတွေကိုဆွေးနွေးကြမှာဖြစ်ကြောင်းဝန်ကြီးပေါ်ပီယိုရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့ကြတာပါသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မြင့်ချက်တွေတလဲနားဆင်ရပါမယ်ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပျက်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့မြန်မာတမရော်ရဲ့ပြောကြားမှုတွေဟာတစ်ဖက်သက်ဆန်လွန်ပြီးအငင်းပွားဝေရာအချက်တွေတွေ့ရတယ်လို့နိုင်ငံရေးလေလာသုံးသပ်သူတချို့ကဝေဖန်ထောက်ပြကြပါတယ်ရခိုင်ပြည်နယ်အတွင်းပြည်ပခအခြေအနေတွေနဲ့ပတ်သက်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဒီကနေ့မှပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီသတင်းစာရှင်းလင်းပွဲမှာအထူးအပါအဝင်ပြောဆိုခဲ့တယ်လေဒီပေါ်မှာဝေဖန်ထောက်ပြမှုတွေပါရှိနေတယ်ဆိုတာကိုကြည့်အောင်ပါရှင
်ရခိုင်ပြည်ပခတွေအတွင်းအရက်သားပြည်သူတွေတေချေထိခိုက်ဒဏ်ရာရမှုတွေရှိနေတဲ့ကိစ္စတွေကိုတမရော်ဘက်ကလှုံ့ဆော်ခဲ့တာမဟုတ်တဲ့အကြောင်းရခိုင်ပြည်နယ်အတွင်းဘာသာရေးနဲ့လူမျိုးရေးပြည်ပခတွေဖြစ်လာရင်တမရော်ကသာအထူးဖြည့်ရှင်းကင်တွယ်နေရတာဖြစ်ပြီးရခိုင်လက်နက်ကိုင်အဖွဲ့အေအေကဆွဆွဲပြောဆိုနေတယ်လို့အကြမ်းဖက်တိုက်ခတ်မှုမျိုးတွေကိုတမရော်ကလှုံ့ဆော်တာမရှိရဲအကြောင်းဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာအထူးပြောသွားခဲ့ပါတယ်မြန်မာတမရော်အနေနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုအထူးထားဆောင်ရွက်နေတာဖြစ်ပြီးအုပ်ချုပ်ရေးအပိုင်းမှာကတော့အစိုးရမှသာအထူးတာဝန်ရှိတာဖြစ်တယ်လို့တမရော်သတင်းမှပြန်ကြားရေးအဖွဲ့ဒုတိယဥက္ကဋ္ဌပိုချုပ်ထွန်းထွန်းညီကပြောဆိုသွားပါတယ်
ကျွန်တော်တို့ကတော့ဒီဥပဒေပြဋ္ဌာန်းချက်ဒီမှာဖော်ပြထားတဲ့လုပ်ငန်းတာဝန်တွေကိုတက်မတော်ကကျေပွန်အောင်ဆောင်ရွက်နေပါတယ်။အဲတော့အုပ်ချုပ်ရေးနဲ့ပတ်သက်လို့ကတော့ဆက်ဆံရတာဝန်ရှိတဲ့အစိုးရကအစိုးရဟိုကမေးဖို့ကျွန်တော်တို့ကတော့ဟိုပြောချင်ပါတယ်ဒါကဒီဝစီပုံအခြေခံဥပဒေရနိုင်ငံတကာနိုင်ငံဟာဒီအတိုင်းပဲသွားရမှာဖြစ်တဲ့အတွက်အုပ်ချုပ်ရေးနဲ့ပတ်သက်လာလို့ရှိလို့ရှိရင်အမြင့်ဆုံးတာဝန်ရှိတဲ့ဖွဲ့စည်းရနော်ဘယ်ဖွဲ့စည်းလဲဆိုတာကျွန်တော်တို့အခြေခံဥပဒေမှာဖော်ပြပေးသားဖြစ်တဲ့အတွက်သူတို့ကိုပဲကျွန်တော်တို့ပြပြသားသားသိရှိအောင်ဟိုမေးတဲ့မေးတဲ့နယ်လို့ကျွန်တော်ကတော့ဖြေကြားနေပါတယ်ကျွန်တော်တို့တက်မလို့အနေနဲ့ကတော့ဒါနဲ့ပတ်သက်ပြီးတော့ဖြေကြားရမရှိပါဘူး
ဒီနေ့သတင်းစာရှင်းလင်းပွဲမှာဒီရခိုင်ပြည်နယ်အတွင်းကလက်ရှိပြည်ပခါတွေနဲ့ပတ်သက်ပြီးတော့မြမတက်မလို့ရဲ့ပြောကြားမှုတွေဟာတစ်ဖက်သက်ဆန်လွန်းနေဆိုပြီးနိုင်ငံရေးလေလာသူတချို့ကတော့ထောက်ပြပါတယ်လက်ရှိအကြမ်းဖက်မှုတွေအရက်သားထိခိုက်သိဆုံးရမှုတွေမှာအထက်ကတာဝန်ရှိသူတွေအထက်တက်မတော်ပါဝင်တဲ့စူရာကိုငင်းလို့မရနိုင်ဘူးလို့ရန်ပင်မြို့နယ်မြို့သားလွတ်တော်ကိုယ်စားလှယ်မတ်ထူမီကပြောပါတယ
်။ကာယကံမြောက်တိုက်ပွဲဆင်ကြတဲ့ပုဂ္ဂိုလ်များကတာဝန်ရှိဆုံးဖြစ်ပါတယ်။ဒါကိုမဟုတ်ဘူးလို့ညင်းနေသလိုရှင်ဒါလက်တွေ့လည်းမကြသလိုဟိုမှန်ကန်မှုနဲ့လည်းအများကြီးဝေးဖော်နေမှာဖြစ်ပါတယ်။ဒါတာဝန်ယူမှုတာဝန်ခံမှုကရှိရမှာပါ။ဆိုရကိုလုံးလုံးတောင်းလွှဲရတာကျွန်တော်တို့ကတော့လူတုံရေးရမယ်ဆောင်ရည်တူဆိုတာကတော့ကျွန်တော်တို့ကလက်ခံနိုင်ပွဲမရှိပါဘူးဒီနေ့ဆန်းရှင်းပွဲကိုနောက်ထောင်လိုက်တာကြတော့အင်မတန်တစ်ဖက်သက်ဆောင်းလန်းနဲ့ဟိုတရားမျှတမှုနဲ့အင်မတန်ဝေးကွာနေတယ်လို့ကျွန်တော်တို့နောက်ထောင်ရတဲ့သူကတော့ဒါအတုံးကိုစလို့စလောင်ဖြစ်မိတယ်ရှင်
ဒီကနေ့လိုသတင်းစာရှင်းလင်းပွဲမျိုးမှာထီချပြောဆိုတာမှတ်ချက်ပေးတာတွေဟာမြန်မာနိုင်ငံအတွင်းမှာလက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားညီညွတ်ရေးအတွက်အထောက်အကူဖြစ်တဲ့ပြောဆိုမှတ်ချက်ပေးမှုမျိုးဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသပ်သူဥယျာဉ်မျိုးသိန်းကထောက်ပြပြောဆိုပါတယ
်ဒီလိုသတင်းစာရှင်းလင်းပွဲတွေကနေပြီးတဲ့သတင်းအချက်လက်တွေဟာအငင်းပွားပွဲသတင်းအချက်လက်တွေမဖြစ်ဖို့လည်းပဲလိုအပ်တယ်လို့ကျွန်တော်မြင်ပါတယ်ဒီသတင်းစာရှင်းလင်းပွဲတွေကထုတ်ပြန်တဲ့သတင်းတွေမှာပဲဖြစ်ဖြစ်အမှတ်ချက်ဒီပါပဲဖြစ်ဖြစ်အဲ့ဒါတွေကိုအကြောင်းပြုပြီးတော့လက်ကလောဖော်ဆောင်နေတဲ့ ဒီကနေ့လုံတဲ့အချိန်အမျိုးသားရင်ကြားစီရေဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးဆိုတဲ့နိုင်ငံကြီးအပေါ်မှာเนาะမထိခိုက်ဖို့လည်းလိုအပ်တယ်လို့မြင်ပါတယ်တိုင်းနာနိုင်ငံကြီးပါတီတွေအပါအဝင်နိုင်ငံကြီးပါတီတွေပဲဖြစ်ဖြစ်ဟောရက်ဖက်ဖွဲ့စည်းတွေပဲဖြစ်ဖြစ်ဟောအားလုံးနဲ့ကြိုးဆူရှိတာဟောမှတ်ချက်ပေးမှုတွေဟာဒီဗမာတိုင်းနာတွေနဲ့ဗမာဘုရားတိုင်းနာတွေချာမှာ ယုံကြည်မှုတည်ဆောက်ရေးကိုနော်ဟိုအထောက်အကူပြုမဲ့နော်ယုံကြည်မှုတည်ဆောက်ရေးကိုကြားကန်ပေးနိုင်မဲ့အဲ့ဒီလိုယုံကြည်မှုတည်ဆောက်ရေးကနေတစ်ဆင့်နော်နိုင်ငံရေးရအဖြေရှာနိုင်မဲ့ဒဏ်ကြောင်းကိုပံ့ပိုးပေးနိုင်မဲ့ချင်းကပ်မှုတွေဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်ရခိုင်ပြည်နယ်အတွင်းမှာရခိုင်လက်နက်ကိုင်ဖွဲ့အေအေနဲ့မြမကြက်မတော်အကြားစီးရဲတင်းမာမှုတွေပြင်းထန်နေချိန်မှာပ
ကျွန်တော်တို့ရဲ့ဒီအခြေအနေကိုတော့ကျွန်တော်တို့ရဲ့ဒီအခြေအနေကိုတော့ကျွန်တော်တို့ရဲ့ဒီအခြေအနေကိုတော့ကျွန်တော်တို့ရဲ့ဒီအခြေအနေကိုတော့ကျွန်တော်တို့ရဲ့ဒီအခြေအနေကိုတော့ကျွန်တော်တို့ရဲ့ဒီအခြေအနေကိုတော့ကျွန်တော်တို့ရဲ့ဒီအခြေအနေကိုတော့ကျွန်တော်တို့ရဲ့ဒီအခြေအနေကိုတော့ကျွန်တော်တို့ရဲ့ဒီအခြေအနေကိုတော့ကျွန်တော်တို့ရဲ့ဒီအခြေအနေကိုတော့ကျွန်တော်တို့ရဲ့ဒီအခြေအနေ
UAS မိနီညာအစီအစဉ်လေးကိုနားဆင်နေရတာပါရှင်။ကိုရိုနာဗိုင်းရပ်စ်ကကွယ်တားဆီးရေးထိုင်းမြန်မာဆွေးနွေးတဲ့အကြောင်းကိုဆက်ပြီးတော့ပြသပေးချင်ပါတယ်။ဒီနိုင်ငံမှာစတင်ဖြစ်ပွားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဒေသတွင်ပြန့်နှံ့ဖြစ်ပွားမှုတွေကိုဟန့်တားကန်ကာကွယ်နိုင်ဖို့အတွက်ပူးပေါင်းဆောင်ရွက်သွားကြဖို့ထိုင်းနိုင်ငံမှာတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ်။58ချိန်မြောက်ထိုင်းမြန်မာနယ်ခြားကော်မတီအစီအဝေးကိုထိုင်းနိုင်ငံတက်ခရိုင်မဲဆောက်မြို့ Rajapat University တက္ကသိုလ်ခန့်မှမှာဖေဖော်ဝါရီလ20ရက်နေ့ကဒီနိုင်ငံကိုယ်စားလှယ်တွေဆွေးနွေးကြတဲ့အချိန်မှာကိုရိုနာကူးစက်ပြန့်ပွားမှုအနေနဲ့ပတ်သက်ပြီးတော့အလေးပေးဆွေးနွေးတာဖြစ်ပါတယ်။ဒီကိစ္စအပြင်မူရစေဝါနဲ့နိုင်ငံမြစ်ကြောင်းတစ်လျှောက်အမှိုက်ဆွတ်ပစ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့တယ်ဆိုတော့ကိုရောဗီယိုသတင်းတော်မအေးမှကသတင်းပေးပို့ထားပါရရှင်
။ထိုင်းမြန်မာနေသားကော်မတီဆွေးနွေးပွဲကိုထိုင်းနိုင်ငံနေသားကော်မတီဥက္ကဋ္ဌဘုံမူကြီးပရာဆန်သောဝပရာဆက်တဲ့အဖွဲ့ဝင်တွေကအရှင်ဖြစ်ဥဆောင်ဆွေးနွေးခဲ့ကြပြီးမြန်မာနိုင်ငံမြောက်ဝတီမြို့ကလာရောက်ဆွေးနွေးခဲ့ကြတဲ့ကိုယ်စားလှယ်အဖွဲ့ကိုတော့အမှတ်24ခြေလျင်တည်ရင်မှုနဲ့အဖွဲ့ကဥဆောင်တက်ရောက်ဆွေးနွေးခဲ့တာပါ။နေသားကော်မတီအစည်းအဝေးမှာတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ကာကွယ်တားဆီးရေးဆိုင်ရာလုပ်ငန်းစဉ်တွေကိုအဓိကဆွေးနွေးခဲ့ကြပါတယ်။ထိုင်းနိုင်ငံနေသားကော်မတီဥက္ကဋ္ဌဘုံမူကြီးပရာဆန်သောဝပရာဆက်ကတော့အခုလိုပြောဆိုသွားပါတယ်
။ကံအားဖြင့်ဒီကောင်ဖာလူမီနိုင်တဲ့ဟောရတဲ့ပြည
်အဓိကကတော့ကမ္ဘာလုံးကိုချိန်ချောက်နေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့နေသားတစ်လျှောက်နှစ်နိုင်ငံလုံးကရောဂါပိုးကိုကာကွယ်တားဆီးဖို့လိုအပ်လာပြီးဖြစ်တဲ့အတွက်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးကြကြတာဖြစ်ပါတယ်။ပူးပေါင်းဆောင်ရွက်ရမှာတနိုင်ငံနဲ့တနိုင်ငံကူညီလှုပ်ဆောင်ဖို့ကိုလည်းလိုအပ်တာကြောင့်ဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ထိုင်းမြန်မာနယ်စပ်တစ်လျှောက်မြောက်ပြည်ခရိုင်ရှေကုတ်ကိုဆိုတဲ့နေရာမှာတရုတ်မျိုးတော်ဖြစ်တည်ဆောက်နေပြီးတရုတ်နိုင်ငံသားတွေအများပြားဝင်ရောက်မှုတွေရှိနေတဲ့အတွက်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကာကွယ်ရေးဆိုင်ရာအရေးပေါ်လှုပ်ဆောင်ကြဖို့အတွက်ရောဂါဆိုင်ရာပညာပေးခြင်းအထောက်ကူပြုပစ္စည်းတွေဖြန့်ဝေခြင်းနဲ့တရုတ်နိုင်ငံသားတွေရဲ့ကျန်းမာရေးကိုအလေးထားစောင့်ကြည့်စစ်ဆေးဖို့စတဲ့အချက်လက်တွေကိုနှစ်နိုင်ငံဆွေးနွေးခဲ့ကြပါတယ်ထိုင်းနိုင်ငံဘက်ကကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်လို့စိုးရိမ်တဲ့အခြေအနေတွေရှိလာတဲ့အတွက်အခုလိုမျိုးနှစ်နိုင်ငံနေသားကော်မတီဆွေးနွေးပွဲမှာဒီအချက်ကိုထည့်သွင်းလာတယ်လို့ယူဆရကြောင်းမဲဆောက်မြို့အခြေစိုက်မြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကတော့အခုလိုပြောပါတယ်
။ထိုင်းဘက်ကတော်တော်များစိုးရိမ်နေပါဗော။ထိုင်းဘက်ကပြောမယ်ဆိုရင်အဲ့ဘက်ကလာတယ်ဆိုတာရွှေကုတ်ကိုလိုပါလို့လာတယ်ဆိုတာကြီးကတောင်းအင်းပြည်ကိုကူးလာတဲ့ဆက်လီနဲ့လာကြတာပဲ။တရားဝင်ထိပ်ကြီးတကားပေါ်ကအမှတ်တိဖြစ်ကြီးတလားအမှတ်နဲ့ဖြစ်ကြီးတာပေါ်လာကြတာမဟုတ်ဘူး။ရွှေကုတ်ကိုလိုပါလို့မှသူကသူဆက်လီကိတ်ရှိတယ်သရိုးစိတ်တွေရှိတယ်အဲ့လိုမျိုးကူးလာတာမျိုးတိုင်းတက်ကနေပြီးတော့စစ်ဆေးနိုင်တာလည်းရှိတယ်လွတ်သွားတာလည်းရှိတယ်ဒါတွေနဲ့ပတ်သက်ပြီးတော့အဲ့ရွှေကုတ်ကူမြိုင်တို့ဘာလို့မှရှိနေတဲ့အင်ဂျင်မြိုင်တို့ပြုတ်လူမျိုးတွေနဲ့ပြုတ်နိုင်ငံသားတွေမှာဖြစ်တည်နေတဲ့ကိုနာဗိုင်းရပ်စ်တန်လျာဖြစ်မှုတွေစင်ပွားကူးစက်နိုင်တာတွေနဲ့ပတ်သက်ပြီးတော့တိုင်းတက်ကချက်ချက်မမမဆောင်ရနိုင်သေးဘူးဘာဖြစ်လို့လဲဆိုတော့သူကူးလာတာတွေကဆရာမွန်ကူးလာတဲ့အနေအထားကြီးရပြီ
ထိုင်းဘက်ကတော့မြန်မာဘက်ကိုဆွေးနွေးတဲ့အထက်မှာတရုတ်နိုင်ငံဘက်ကနေဝင်ရောက်လာနေကြတဲ့သူတွေကိုပုံမထိရောက်တဲ့ယောဂဆိုင်ရာစစ်ဆေးမှုတွေကိုလုပ်ဆောင်ဖို့ကိုလည်းတင်ပြဆွေးနွေးခဲ့ကြောင်းထိုင်းသတင်းတွေမှာရေးသားဖော်ပြနေပါတယ်ရှင်
။မအေးမှာသတင်းပြပိုးခဲ့ရပါရှင်။အခုကတော့ဒုတန်အစီအစဉ်ကိုတင်ဆက်ပေးပါမယ်။ထိုင်းသားဒေသတွေအပြင်ဒီမြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုကြားကြရမှာပါ Frontier မြန်မာကတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါဒီအစီအစဉ်က Frontier မြန်မာနဲ့ Foundation ညွန်ကျဲတို့ကပူးပေါင်းထုတ်လွှင့်တဲ့အစီအစဉ်တစ်ခုဖြစ်ပြီးမြန်မာနိုင်ငံအတွင်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတာပါလူမှုပတ်ဝန်းကျင်တိုင်းဝိုင်းမှာအထူးကအလွယ်ဆုံးသူတွေကတော့အတန်ဆွမ်းအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဖြစ်ပါတယ်သူတို့တွေအနိုင်ကျင့်မျက်ထုတ်ခံရတဲ့အခါမှာဘာတွေဖြစ်လာနိုင်ပါသလဲ
တွေ့ကြည့်ရင်တော့တကယ်တမ်းကျတော့ရင်လေးဖို့ကောင်းတယ်ဘာလို့လဲဆိုတော့ဒီကလေးနဲ့ပတ်သက်ပြီးတော့အနာဂတ်ကဘာမှရည်ရာလည်းမရှိဘူးဟိုဖြစ်ကန်ရတဲ့ကလေးတွေကရှေ့ဆက်ပြီးတွားရမယ်ဆိုတော့ဒီတိုင်းစွန့်ပယ်ထားရင်လည်းတနာစရာကောင်းတယ
်ဒါကတော့အေရီတိုင်းဒေတာကြီးမှဦးစိုးတန်းကပြောပြခဲ့တာဖြစ်ပါတယ်ဒီဆောင်မအတွင်းမှာကာယကံရှင်တွေရဲ့အမိတွေကိုပြောင်းလဲအသုံးပြုထားပါတယ်တန်ကုန်မျိုးနဲ့ကံကလေးကျေးရွာအုပ်စုကကျေးရွာတစ်ခုမှာတော့ငိုနေတဲ့ကလေးငယ်ကိုသူ့အမေကအတင်းဆွဲခေါ်နေပါတယ်။၁၈နှစ်အရွယ်သူမတော်ကတော့ဒီကလေးကိုစောင့်ရှောက်ဖို့ကတော်တော်လေးခက်ခဲခဲ့ပါတယ်။မုန်းငယ်လို့ခေါ်တဲ့ဒီဆယ်ကျော်သက်ရဲ့မိန်းကလေးဖိုးကတော့တခြားသောမိခင်တစ်တွေထက်အခက်အခဲအတားအဆီးတွေကပိုများပါတယ်။မုန်းငယ်ကစကားကိုအနှဲငယ်သာပြောနိုင်တဲ့အပြင်လမ်းကိုတော့အနိုင်နိုင်ရှောက်နေရတဲ့ဉာဏ်ရည်မတန်ဆွမ်းသူတစ်ယောက်ပါ။အဲ့လိုလူတွေနဲ့အလွယ်တကူမဆက်သွယ်နိုင်မှုကသူမကိုတားကောင်ဖြစ်စေခဲ့ပါတယ်။အိမ်ကြီးချင်းဖြစ်တဲ့အသက်80နှစ်အရွယ်အဖိုးဝင်းဝဲတော်ဆက်သူကသူမရဲ့မိခင်အလုပ်သွားနေချိန်မှာသူမကိုအထမအကြိမ်ကြိမ်ပြုကျင့်ခဲ့ပါတယ်။ဒီလိုပြုကျင့်ခံရတာကိုလည်းဝန်ခံခဲ့တဲ့အတွက်တရားရုံးက2019ခုနှစ်မှာအဖိုးဖြစ်သူကိုထောင်ဒဏ်10နှစ်ချမှတ်ခဲ့ပါတယ်။အထမပြုကျင့်ခံရတဲ့အကြောင်းကိုကိုဝင်လေးလလောက်ရှိမှသူမရဲ့အမိဖြစ်သူကသိခဲ့တာပါ။တုံးလုံးခြောက်ချမှုတွေနဲ့အတူနောက်ဆုံးမှာတော့ဒီကလေးကိုမွေးဖို့အဆုံးဖြတ်ခဲ့ပါတယ်
။ဒီကလေးကိုတော်တော်ဒုက္ခပေးတဲ့ကလေးဆိုတော့သူကလည်းဒီလိုဖြစ်နေတော့မွေးလာလို့ဆင်းရင်ဒီကလေးကိုအုံငယ်ရထွတ်တယ်မယ်တဲ့။အခုတော့လာတောင်းနေလို့ပဲသူမှလည်းမပေးဘူး။အဲ့လိုဖြစ်နေတာ။ဒါလေးကကတုတုခါခါနဲ့ပြောတတ်တော့ပိုတောင်းဆိုသေးတယ်။အမလင်ကလေးကတော့ပြောမင်းနှုတ်တိုက်မင်းပေးနေရတာဒီမှာဒီလိုထားဒီလိုမဲအခုတော့မှအဲ့နေစင်သူ့တို့နုဆိုးတယ်ဟိုတော့ကတော့တိုက်ပေးရတာပေါ့ကလေးရဲ့တချမ်းကောင်းကောင်းပြီးတော့အခုတော့မတိုက်ရတော့ဘူးဒီကလေးလေးရဲ့တက်လိုက်တော့မှလုံးနေတာပဲ
မိုးငယ်ရဲ့အဖွားဖြစ်သူဒေါ်လာကပြောပြတာပါကလေးငယ်နဲ့ပတ်သက်ပြီးနားလည်နိုင်မှုစူးစမ်းသင်ယူနေစဲမှာပဲမိုးငယ်အတွက်ကြီးမားတဲ့စင်ခုံမှုတစ်ခုကရောက်လာခဲ့ပါတယ်ဒါကတော့သူ့ကိုရှာဖွေကြွေးမွေးနေတဲ့တူဦးတီတော်အမေမုံဆိုးမကသူတို့တွေကိုထားသွားပြီးတခြားနေရာကိုထွက်သွားခဲ့ပါတယ်လက်ရှိချိန်မှာတော့မိုးငယ်တို့မိသားစုတွေဟာဆင်းရဲမှုများစွာနဲ့အတူအဖွားဖြစ်သူရဲ့ကျွေးမွေးထောက်ပံ့မှုကိုသာမှီခိုနေရပါတယ်။နေမိုင်းဆိုင်ရာစော်ကားခံရတဲ့အမျိုးသမီးတွေအတွက်အကူအညီတွေကအကန့်အသတ်ရှိပါတယ်။သူတို့ကမွေးဖွားလာတဲ့ကလေးငယ်တွေကိုထောက်ပံ့ပေးဖို့နဲ့အဲ့ဒီကလေးငယ်တွေရဲ့အနာဂတ်နဲ့ပတ်သက်တဲ့အစီအစဉ်တွေကလည်းမရှိသလောက်ရှားပါတယ်။ High School မြန်မာမှာသုတေသနပညာရှင်နော်စာဖြူခန့်က
ကျေးဇူးတာပေါ့နော်ဒီလူမျိုးညလာတဲ့ကလေးအထည်ကို plan ဆွဲထားပြီးတော့တခြား foundation တစ်ခုအနေနဲ့ခြားပြီးတော့စဉ်းစားတဲ့ဟာမျိုးကတော့မရှိဘူးပေါ့နော်ဒီမတန်ဆန်းအဖွဲ့အစည်းအများစုပါပေါ့နော်ဒီဟာတွေကဘလောက်ထိလူမှုရေးကဏ္ဍမှာအာဘလို့ရှင်ဒီကလေးတွေကဘာဆက်ဖြစ်လာနိုင်လဲလဲဘလို့အကျိုးဆက်တွေကိုဂျန်နက်မတန်ဆန်းသူတွေနဲ့ဂျန်နက် community ကခံစားအဲ့စဉ်းစားချက်မျိုးတွေပေါ့နော်ပြီးရင်အဲ့ဒီအာကြိုတင်တွဲခွင့်ပြုမှုတွေတော့မရှိဘူးပေါ့နော်
ဒီလိုဆိုရင်မြန်မာနိုင်ငံအတွင်းကမတန်ဆန်းသူတွေအတွက်အစိုးရကဘယ်လိုကူညီပေးနေပါလဲမြန်မာနိုင်ငံမှာမတန်ဆန်းသူများ၏အခွင့်အရေးဥပဒေကို2015ခုနှစ်ကပြဋ္ဌာန်းခဲ့ပြီးအဲ့ဒီဥပဒေအရမတန်ဆန်းသူများ၏အခွင့်အရေးဆိုင်ရာအမျိုးသားကော်မတီကိုဖွဲ့စည်းထားပါတယ်အဆိုပါကော်မတီကနေမတန်ဆန်းသူတွေအတွက်နေထိုင်စရိတ်တွေကိုလာစဉ်ထောက်ပံ့ပေးဖို့ရန်ပုံငွေတက်မှတ်ထားပြီးဖြစ်တယ်လို့သိရပါတယ်ဒီလိုထောက်ပံ့ငွေတွေသာရှိခဲ့မယ်ဆိုရင်မုန်းငယ်တို့လိုအမျိုးသမီးတွေအတွက်တန်မိုးမဖြစ်နိုင်တဲ့ထောက်ပံ့မှုလည်းဖြစ်လာမှာပါဒါပေမဲ့လည်းတနိုင်ငံလုံးမှာရှိတဲ့မတန်ဆွမ်းသူအမျိုးအစားနဲ့မှတ်ပုံတင်ခြင်းတွေကမပြုလို့ရသေးတဲ့အတွက်ဒီငွေတွေကအသုံးပြုလို့မရပါဘူး။မြန်မာနိုင်ငံမတန်ဆွမ်းသူများအတင်းချုပ်က EC Committee ဝင်ဦးညွတ်အောင်က
ထောက်ပံ့မယ်ဆိုရင် by name နဲ့အတိအကျထောက်ပံ့ရမှာကိုပြီးတော့အန်ကယ်တို့ကမတန်ဆွမ်းမှုအားလုံးကိုလည်းထောက်ပံ့လို့မလိုဘူးလေ။အလုံးမလုံနိုင်တော့ဘူးလှုပ်ရှားမှုမရှိနိုင်တော့ဘူးဆိုတာတစ်မျိုးနော်။မတန်ဆွမ်းမိမဲ့တာမန်လှုပ်ရှားသွားလို့လို့ရတယ်အလုံးလို့လို့ရသေးတယ်ဟာတချို့ကြလည်းကျေထံမိမဲ့သွားလာအဲ့ဒါမျိုးအတန်းစားတွေခွဲပြီးမှအန်ကယ်တို့ကဒီပေါ်မူတည်ပြီးတော့ထောက်ပံ့ရမှာလေအဲ့တော့ဒီဘက်ကစရင်စရာအရှင်သိမရှိဘူးねဒီ budget ကိုသွားတင်ပြီးတုံးလိုက်ရင်တော့မတုံးနိုင်တဲ့ budget ဖြစ်တဲ့
ပြန်ပါသွားမှာလေတမီးကော်မတီကမတန်ဆွမ်းသူတွေမှပုံတင်ခြင်းလုပ်ငန်းကိုစတင်လုပ်ဆောင်နေပေမဲ့ဖဲချိန်မှအပြီးလုပ်ဆောင်ရမယ်ဆိုတဲ့အချိန်သတ်မှတ်ချက်တော့မရှိပါဘူးမတန်ဆွမ်းသူအမျိုးအစားပေါ်မူတည်ပြီးထောက်ပံ့ကြေးပေးမှဖြစ်တဲ့အတွက်မတန်ဆွမ်းသူတွေအတွက်မှပုံနေမရှိဘူးဆိုရင်အထောက်ပံ့ပေးဖို့ကခက်ခဲနေသေးပါ လက်ရှိချိန်မှာတော့နိုင်ငံတော်အစိုးရအနေနဲ့မတန်ဆွမ်းသူတွေအပါအဝင်တကြီးပိုးပါးတွေအမျိုးသမီးတွေနဲ့တိုက်ပွဲဆောင်တွေစတဲ့ကဏ္ဍမျိုးစုံကထိခိုက်လွယ်ကူတဲ့သူတွေအတွက်အကူအညီထောက်ပံ့ပေးဖို့2018ခုနှစ်ဇန်နဝါရီလကစတင်ပြီးပြန်လည်ထူထောင်ရေးဌာနကွယ်ကိုဖွင့်လှစ်ခဲ့ပါတယ်။2019ခုနှစ်နဲ့2018ခုနှစ်မတ်လအထိအိုင်စကူးမြန်မာကကောက်ယူခဲ့တဲ့မတန်ဆွမ်းသူများပေါ်ရာဇဝတ်မှုကျ UNSCA ကကျန်းမာအခြေပြုလိမ့်မိုင်းဆိုင်ရာစော်ကားခံရတဲ့သူတွေကိုကျန်းမာရေးစောင့်ရှောက်မှုနဲ့လူမှုရေးဆိုင်ရာအထောက်ပံ့တွေကိုကူညီပေးနေတဲ့အဖွဲ့အစည်းတစ်ခုပါ။ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာရှိတဲ့အဖွဲ့အစည်းတွေကိုလည်းအမျိုးသမီးနဲ့မိန်းကလေးငယ်တွေအတွက်ဆန္ဒတွေဖွင့်လှစ်နိုင်အောင်ငွေကြေးနဲ့နှီးပညာအကူအညီတွေပေးနေပါဗျ။အဲဒီဆန္ဒတွေမှာစိတ်ပိုင်းဆိုင်ရာထောက်ပံ့မှုနဲ့လွတ်လပ်စွာအကြံဉာဏ်ရယူခြင်းတွေကိုလည်းပြုလုပ်ပေးနေပါဗျ။ UNFPA ရဲ့အကြမ်းတန်းတူညီမျှရေးပရိုဂရမ်မှာအထူးကျွမ်းကျင်သူ Miss Eri Taniguchi ပြောပြတာက
We do not like specifically target like women with disabilities
ကျွန်မတို့ကမတန်ဆွမ်းမျိုးသမီးတွေကိုအဓိကထားပြီးလှူဆောင်တာမျိုးတော့မရှိပါဘူး။ဒါပေမဲ့ကျွန်မအခြေပြုလိင်ပိုင်းဆိုင်ရာစော်ကားခံရတာတွေ gender based violence တွေရှိလာရင်တော့ကျွန်မတို့ရဲ့ GBV ဝန်ဆောင်မှုတွေနဲ့အကူအညီပေးပါတယ်။လာမယ့်နှစ်တွေမှာဆိုရင်တော့ကျမတို့ရဲ့အကူအညီတွေကိုတယောက်ချင်းစီတိုင်းကိုရအောင်ပို့ပြီးလှူဆောင်သွားဖို့ရှိပါတယ
်။လိမ့်မိုင်းဆိုင်ရာစော်ကားခံရတဲ့အမျိုးသမီးတွေကိုခြေတန်းကနေလိုက်လံကူညီပေးနေသူကတော့အသက်60အရွယ်ဦးစိုးတန်းဖြစ်ပါတယ်။သူကအရာရီတိုင်းကျောင်းကုန်းမြို့နယ်မှာနေထိုင်သူဖြစ်ပြီးမိုးငယ်တို့အမှုအပါအဝင်ကျောင်းကုန်းမြို့နယ်အတွင်းကမတန်ဆွမ်းသူတွေလိမ့်မိုင်းဆိုင်ရာစော်ကားခံရတဲ့အခြားသောအမှု၃ခုကိုလည်းလိုက်လံကူညီပေးနေသူပါ။
ကျွေးကျင်တော့တကယ်တမ်းကျတော့ရင်သေးဖို့ကောင်းတယ်ဘာလို့လဲဆိုတော့ဒီကလေးနဲ့ပတ်သက်ပြီးတော့အနာဂတ်ကဘာမှရည်ရလည်းမရှိဘူးဟိုခစ်ခံရတဲ့ကလေးတွေကရှေ့ဆက်ပြီးကြွားရမယ်ဆိုတော့ဒီတိုင်းစွန့်ပယ်ထားရင်လည်းတနာစရာကောင်းတယ်လူအဖွဲ့အစည်းတစ်ခုလုံးကတရားရည်ကိုလစ်လူရှုထားရင်ကျွန်တော်တို့နိုင်ငံမှာအများကြီးလိုအပ်နေတဲ့အစိတ်ပိုင်းတစ်ခုကိုထဲထဲဝင်နေဟိုဒါလေးကိုချပြနိုင်မယ်ဆိုရင်သူတို့လူအဖွဲ့အစည်းထဲမှာတကယ်တမ်းကျရင်ကဲတင်မယ်ထောက်ပံ့မယ်သူတို့ရဲ့ရှေ့နှောင်ရေးတွေကိုဘလို့ရအစီအစဉ်တကြစတက်ကြီးကြာနာနဲ့ဆွဲပြီးတော့လုပ်ပြနိုင်ရင်တော့ပိုကောင်းတယ်လို့ထင်ပါတယ်
။မိုးငယ်ကလူတွေနဲ့စကားပြောဆက်ဆံမှုအခက်အခဲရှိနေပေမဲ့လည်းသူမရဲ့သားလေးကိုဘသူမှမပေးဘူးဆိုတဲ့စကားကိုတော့တင်တင်ပြောပါတယ်။သူမရဲ့အဖွားကတော့ကလေးငယ်ကြောင်းတက်ချင်ရောက်မယ်ဆိုရင်ကြောင်းထားနိုင်မှုအတွက်စီစဉ်နေပါတယ်။ဒါပေမဲ့မိုးငယ်အဖိုးကတော့သူ့ရဲ့အနာဂတ်ကိုတော့သူမမသိပါဘူး။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးတင်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒိုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ Jaro Frontier မြန်မာကတင်ဆက်ပေးတဲ့ဒိုအတန်အစီအစဉ်ကိုနားဆင်ကြကြရပါရှင်။ View American တိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စနေနေ့ညအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေတာပါ။ည10:00နာရီထိထုတ်လင်းပေးသွားမှာဖြစ်ပါတယ်။မကြခင်မှာတော့မြန်မာပြည်အတွင်းအကြတိလိုက်စားမှုတိုက်ဖျက်ရေးအခြေအနေတွေနဲ့ပတ်သက်ပြီးသုံးသပ်ဆွေးနွေးတင်ပြမယ်စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်။ဆောင်းမြောနားဆင်ပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာပါရှင် VUE American သရဲ့2020ခုနှစ်ဇန်နဝါရီလ22ရက်စနေနေ့ညအစီအစဉ်ဒီကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ19 kHz 5953ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ3032 kHz 9335တို့ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့စနေနေ့ညဓာတ်ရိုက်ဒီလိုင်းစီစီကိုနားဆင်ကြရမှာပါထုတ်လုပ်သူကိုရနိုင်တဲ့အတူကိုကျော်ကျော်သိန်းစီစဉ်တက်ဆက်ပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုးဆိုပါရစေကျွန်တော်တို့လက်ရှိမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဖွဲ့စည်းတာဝန်ပေးခဲ့တာဆိုရင်ဖြင့်တိတ်မတားခင်ရပိုင်းအတွင်းမှာပဲ6နှစ်တင်းတင်းပြည့်တော်မှာဖြစ်ပါတယ်ဒီနေ့ပြောရရင်2014ခုနှစ်ဖေဖော်ဝါရီလ25ရက်နေ့ကဒီကော်မရှင်ကိုဖွဲ့စည်းတာဝန်ပေးထားတာပါဆိုတော့ကဒီ6နှစ်ကာလအတွင်းမှာမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဘယ်လောက်အောင်မြင်ထားပြီးပါပြီလဲအာဂရိလိုက်စားမှုကရောဘယ်လောက်အထိရော့ပါသွားပါပြီလဲမြန်မာနိုင်ငံမှာတစ်ချက်နှစ်ပေါင်းများစွာကပ်ပါယောဂါလိုဖြစ်နေတဲ့အာဂရိလိုက်စားမှုတနည်းအားဖြင့်လက်ပေးလက်ယူပေါ့လေလက်မထိုးဘဲနဲ့ဘာမှမပြီးခဲ့တဲ့အချိန်ကအချိန်ကြီးကနေပြီးတော့ဒီကနေ့ဘယ်လောက်အထိများပြောင်းလဲတိုးတက်လာပါပြီလဲဒါကိုကျွန်တော်တို့ဆွေးနွေးသွားကြဖို့ဖြစ်ပါတယ်ပင်တိုင်းဆွေးနွေးပေးဖို့ဖြစ်ခေါ်ထားသူနှုတ်ဦးမှာသူကတော့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းတူလည်းဖြစ်ရန်ကုန်စောက်ကြီးအဖွဲ့တည်ထောင်သူလည်းဖြစ်တဲ့ဒေါက်တာညိုညိုသိန်းပါခုနဒီလိုင်းပေါ်မှာရှိပါတယ်အခုတော့လိုင်းပြန်ကျသွားတဲ့အတွက်ကျွန်တော်တို့လူမှုကူရံနဲ့ပြန်ပြီးဆက်သွယ်နေပါတယ်နောက်တစ်ခုကတော့တနင်္သာရီတရားမျှတမှုဖော်ဆောင်ရေးအဖွဲ့ဥက္ကဋ္ဌဦးအောင်နိုင်ဖြစ်ပါတယ်ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးဖို့အစီအစဉ်ပေးထားသူတော်တော်ရှင်တွေရှိပါတယ်ကျွန်တော်တို့အတန်ဖိုင်ပေးဖို့ထားသူတော်တော်ရှင်ရှိပါတယ်အီးမေးလ်ပို့ပြီးလို့ဆွေးနွေးထားတာရှိပါတယ်တာနိုင်စိုးကြားသမားအချိန်တွင်အားလုံးဆွေးနွေးသွားနိုင်ဖို့ကျွန်တော်ကြိုးစားသွားမှာဖြစ်ပါတယ်ဆိုတော့ဒေါက်တာညိုသိန်းကိုဆက်သွယ်နေခြင်းကျွန်တော်တို့လက်ရှိရှိနေတဲ့ပြည်နယ်ဆွေးနွေးသူဦးအောင်နိုင်ဦးနဲ့ဆက်လိုက်ရအောင်ပါဦးအောင်နိုင်ဦးခင်ဗျာကျွန်တော်အစောပိုင်းအဖွဲ့မှပြောသွားသလိုပဲဒီကော်မရှင်တက်တန်း6နှစ်ကာလအတွင်းမြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးဘလောက်အထိအောင်မြင်ပါပြီလဲခင်ဗျာ
အမေကျွန်တော်ကဘာလို့လဲဆိုတော့အမေရှိတဲ့ဘာမှအမေရဘူးဘာကျွန်တော်မှမဟုတ်ဘူးဘာလို့ရှိတယ်ဆိုတော့ကျွန်တော်မှမသိဘူးဘာလို့လဲဆိုတော့အခုကျွန်တော်ကဒီပြောင်းလဲမျိုးကိုကျွန်တော်သိချင်တယ်ဘာလို့လဲဆိုတော့ကျွန်တော်ကတော့မင်္ဂလာပါကျွန်တော်ကဘာလဲကျွန်တော်မှမဟုတ်ဘူးကျွန်တော်မှမသိဘူးဘာလို့လဲဆိုတော့ကျွန်တော်ကဒီပြောင်းလဲမျိုးကိုကျွန်တော်သိချင်တယ်ဘာလို့လဲဆိုတော့ကျွန်တော်ကဒီပြောင်းလဲမျိုးကို
ကောင်းပြီဆိုတော့ဘယ်လိုလဲမကွာဘယ်လိုလဲမဆက်တော့ပါဘူးသူကဘာလို့လဲဘာလို့လဲဘာလို့လဲဖုန်းလိုင်းကမကောင်းပါဘူးဖုန်းကတိတိကျကျကျွန်တော်တို့ရေဒီယိုတွေကနေတိတိကျကျကြားနိုင်တော့တဲ့အတန်အရေးအသွေးမရှိဘူးဆိုတော့ကျွန်တော်တို့ဖုန်းလိုင်းကိုချလိုက်ပြီးတော့ဦးအောင်နိုင်ဖုန်းကိုပြန်ခေါ်ပါမယ်ခင်ဗျာဖုန်းကိုနောက်တစ်လုံးတကယ်လို့ရှိရဆိုရင်တို့လိုရင်မူကိုရနိုင်ကိုဖုန်းနံပါတ်နောက်တစ်လုံးဖြစ်ဖြစ်ပေးပေးပါဒီဖုန်းလိုင်းကလည်းနေဆိုးနေလို့ပါเนาะကျွန်တော်တို့ဥအောင်နိုင်ကိုလိုင်းချလိုက်ပြီးတော့ပြန်ခေါ်ပါမယ်ခင်ဗျာဆိုတော့ကျွန်တော်တို့ဥအောင်နိုင်ကိုလည်းပြန်ပြီးတော့ဆက်သွယ်มาဖြစ်ပါမယ်ဒေါက်တာညညိုသိန်းကိုလည်းအခုပြန်ပြီးတော့ဆက်သွယ်နေရပါတယ်ဆိုတော့ဒါရိုက်ဆွေးနွေးမဲ့တော်တော်ရှင်တွေလည်းခဏလေးတော့စောင့်ပြီးပါရှေ့မှာပင်နေဆွေးနွေးသူတွေရဲ့သဘောထားအမြင်လေးတွေနှာထောင်ပြီးသွားတဲ့အခါကျတော့ကိုဆွေးနွေးချင်တာလေးနဲ့ဆိုရင်ပို့ပြီးတော့တိုင်းတိုင်းဝိုင်းဝိုင်းလေးဖြစ်มาဖြစ်တဲ့အတွက်ကျွန်တော်တို့ခဏလေးစောင့်ပြီးဖို့မေတ္တာရက်ခံပါတယ်လောလောဆယ်မှာတော့ကျွန်တော်တို့စီကိုအတန်ဖိုင်ပေးပို့ပြီးတော့သဘောထားမှတ်ချက်ပေးပို့ထားသူတူရှိပါတယ်သူကတော့ချင်းပြည်နယ်ပလောဝမြို့နယ်ကဥငုတ်ဆုံးပါဥငုတ်ဆုံးရဲ့သဘောထားမှတ်ချက်ကိုလောလောဆယ်နားဆင်ကြည့်အောင်ပါခင်ဗျာ
အော်ဒီတိုက်ဖြည့်ကော်မရှင်အလုပ်ဖြစ်လာဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်သိမသိပါဘူးလက်ပေးလက်ရမပြောင်းရလားဆိုရင်တော့မပြောင်းသေးပါဘူးလက်ပေးလက်ရမှုကိုကျွန်တော်တို့မြန်မာပြည်သူပြည်သားတွေကရှေ့ဟောင်းအမွေနည်းအဖြစ်ထိမ့်သိမ်းဆုံးရှုံးနေတယ်လို့ဖြစ်နေပါတယ်ပါလို့လေဆိုတော့ကျွန်တော်တို့ဝက်ချုံဝကြည့်ပါမှာ2005ခုနှစ်တဘာပီအန်ဒီကြောက်လို့ကြာကာစီစဉ်နဲ့ဂျပန်လူတန်းမှုပြည့်ချက်သိန်းပေါင်း1329 3400ချက်ပြည့်စာတင်ကြောင်းဆောက်လုပ်နေပါတယ်အဆောင်တုံးဆောင်ဖြစ်ပါတယ်2005ခုနှစ်မှာကြောက်တဲ့ဖြစ်တဘာပီအန်ဒီကြောက်နိုဝင်ဘာနဲ့စတင်ဆောက်လုပ်တာယနေ့အချိန်ထိပြီးသေးပါဘူးဒါမှဒီကျောင်းဆောင်ဆောင်တဲ့နေရာမှာ25ရာခိုင်နှုန်းလို့90ရာခိုင်နှုန်းမပြီးသေးနဲ့90ရာခိုင်နှုန်းဖို့25ရာခိုင်နှုန်းဖို့ဖက်ဆန်ထုတ်သွားတာဒါဘယ်လိုထုတ်တာလဲဒါအထက်လူကြီးတွေနဲ့လက်ပေးလက်ရုံရှိပြီနဲ့ထုတ်လို့ရပါမလားဒါလည်းပြောရင်းနေနဲ့စဉ်းစားကြည့်ချင်ပါတယ်ကျွန်တော်အနေနဲ့ပြောချင်တာကမြန်မာပြည်သူပြည်သမားအလုံးလက်ပေးလက်ရုံမှုကင်းဝေးနိုင်ကြပါစေဒီကျွန်တော်တို့ကြည့်ရမဆောက်လို့နေတဲ့စာတင်ကြောင်းနဲ့လက်ပေးလက်ရုံမှုရှိပြနေတဲ့ဒီနိုင်ငံသူကျွေးကြွတန်တဲ့သူ
ပြောင်းလဲချိန်တန်ပြီဆိုတဲ့ဆောင်းပုံးနဲ့ညီပြောင်းလဲချိန်တန်ပါပြီပြောင်းလဲပြေးနိုင်ကြပါစေလို့ဆုမံကောင်းတောင်းရင်းနှိမ့်ကွန်းချွတ်ပါတယ်ချင်းဒီနယ်ဘလို့အမျိုးနယ်ကဦးငုတ်ဆုံးကသူတို့ကြေးရွာမှာစောင့်နေတဲ့ကြောင်းလီနဲ့ပတ်သက်ပြီးတော့ပြောသွားရင်လည်းမြန်မာနိုင်ငံမှာလက်ပီးလက်ယူမှုကရှေးဟောင်းအမွေအနှစ်လို့ကိုထိန်းသိမ်းဆောင်ရှောက်ထိန်းသိမ်းကာကွယ်ဆောင်ရှောက်နေပါ ော့ပေါ့လေဒီအစည်းအဝေးမှာပါဝင်ဆွေးနွေးပေးဖို့ဒါမှမဟုတ်လည်းပဲဒီလက်ပေးလက်ယူမှုတိုက်ဖြတ်ရေးကော်မရှင်ရဲ့၆နှစ်တာကာလအတွင်းအောင်မြင်မှုမအောင်မြင်မှုဆိုတာတွေနဲ့ပတ်သက်ပြီးတော့သဘောထားမှတ်ချက်တုံ့ပြန်ချက်ပေးဖို့ကော်မရှင်တာဝန်ရှိသူတချို့ကိုကျွန်တော်တို့ဆက်သွယ်ခဲ့ပါတယ်ကော်မရှင်ဥပဒေကတော့ခီးသွွားနေတဲ့အတွက်ပါဝင်ဆွေးနွေးနိုင်ခြင်းမရှိဘူးလို့ကျွန်တော်တို့ကောင်းကောင်းအကြောင်းပြန်ခဲ့ပါတယ်ဒါပေမဲ့ကျန်တဲ့ကော်မရှင်ဖို့ခင်သူကိုဆက်သွယ်ခဲ့ပေမဲ့ကျွန်တော်တို့ကိုအချိန်မီအကြောင်းပြန်ချက်မပေးတာကြောင့်ကော်မရှင်ကသဘောထားကိုတော့ကျွန်တော်တို့ဒီနေရာမှာထည့်သွင်းပြောဆိုနိုင်ခြင်းမရှိဘူးဆိုတာကိုကျွန်တော်အတိပေးချင်ပါတယ်ဆိုတော့အခုကျွန်တော်တို့ပြည်နယ်ဆွေးနွေးသူတူဖြစ်တဲ့ဒေါက်တာညိုညိုတင်းဒီလိုင်းမှာရောက်လာပါပြီဒေါက်တာညိုညိုတင်းခင်ဗျာဒီကော်မရှင်ဖွဲ့စည်းတာ6နှစ်ပြည့်ပါတော့မယ်ဒီ6နှစ်ကာလတည်းမြန်မာနိုင်ငံမှာအာဂရိလိုက်စားမှုဘယ်လောက်များလျော့ပါသွားပြီလို့ပြောနိုင်ပါသလဲခင်ဗျာ
အော်ဒီကကျွန်မရေကော်မရှင်နဲ့ပတ်သက်ပြီးပြောရလို့ရှိရင်ကျွန်မတို့အေဂျင့်စီနဲ့ဆက်ကကော်မရှင်မှာ2014ရဲ့အစပြုလာတယ်နော်အဲဒီကလာကကော်မရှင်ကတော့ကျွန်မတို့အားလုံးပြည်တဲ့အတိုင်းနဲ့တကယ်ဆိုတော့ပေါ့နော်ဒီချစ်ချင်းများများကလုပ်နိုင်တဲ့ဒီစာရေးရတာမရှိသလောက်ပဲလို့ကျွန်မတို့ပြောရမှာပဲဆိုတော့အခုကျွန်မတို့ကော်မရှင်ကတော့2014မှာပေါ်လာတာပေါ့နော်အစိုးရတကယ်နဲ့ဖြစ်မှာဒီကော်မရှင်ဖြစ်ပေါ်လာတယ်ကော်မရှင်ဖြစ်ပေါ်လာတဲ့အခါမှာရေကော်မရှင်အဖွဲ့ထုတ်တာနဲ့တော့ကော်မရှင်အစ်စ်နဲ့ဖြစ်မှာတော့အများကြီးသာပြည့်တဲ့မှုရှိတယ်ပေါ့နော်အာဘာကြောင့်လဲဆိုဥပဒေကိုပြင်လိုက်တာလည်းပါတာပေါ့နော်အဲဒါနောက်တစ်ခါဒီကော်မရှင်ရဲ့ဒီနိုင်ငံကြီးကဘာလို့ပြည့်ရဖို့အရှင်းကော်မရှင်ဖြစ်တဲ့ဆော်လူရှင်အာနိုင်ငံကြီးကစိတ်ဆန္ဒရှိတယ်လို့သိရတယ်နော်အဲလိုလောက်တာမျိုးတကယ်တကယ်စိတ်ဆန္ဒရှိတယ်နော်စိတ်ဆန္ဒရှိတယ်လို့ပြောရတယ်ဟုတ်တယ်လေကော်မရှင်နဲ့ကျမတို့ကလူရဲ့တပါရဲ့တုံးတာအမယ်ဆော်လူရှင်ပေါ့နော်နိုင်ငံကြီးကလည်းလည်းမြင့်ဆိုင်မှာအားနည်းနေတယ်လို့ကျမတို့
ဟုတ်ကဲ့နောက်ပိုင်းကျွန်တော်တို့ဆက်ဆွေးနွေးကြတာပါလို့ညွှန်တင်ဆိုတော့လောလောအကျဉ်းပြောမယ်ဆိုရင်တော့လက်ရှိကော်မရှင်ဟာလက်ရှိကော်မရှင်ရဲ့6နှစ်တာတည်တန်းကာလအတွင်းမှာတော့အာဂရိလိုက်စားမှုတိုက်ချက်ရေးမှာအတန်အသင့်အောင်မြင်မှုရတယ်အိုက်ကလက်စားမှုအတန်အသင့်လျော့ပါသွားတာရှိတယ်လို့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာလည်းအရင်ကော်မရှင်ကတိုင်းအခုကော်မရှင်ကပြည်သူ့ကျွန်တော်တို့အာဂရိလိုက်စားမှုပြောရမှာပေါ့နော်
ဟုတ်ကဲ့ပါခင်ဗျာ
ဒါပေမဲ့အကန့်အသတ်တွေလည်းအများကြီးရှိတယ်
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒ
ီကောင်ကလည်းတော့ကျွန်တော်တို့ဒီလိုမျိုးအများကြီးရှိသေးတာ
ဟုတ်ကဲ့အကန့်အသတ်တွေကိုဆက်ဆက်ဆွေးနွေးသွားကြတော့ပါခင်ဗျာအခုကျွန်တော်ဒါရိုက်ဆွေးနွေးမယ်တောတာရှင်သူကိုကျွန်တော်ဖိတ်ခေါ်ပါမယ်သူကကချင်ပြည်နယ်ကစိုင်းအောင်ကျော်စန်းဖြစ်ပါတယ်စိုင်းအောင်ကျော်စန်းမရသေးပါဘူးခင်ဗျာဆလိုင်းဘွေကုံဖြစ်ပါတယ်ရန်ကုန်မြို့ကပါကိုဆလိုင်းဘွေကုံဆွေးနွေးပါအားကြီးလိုက်စားမှုတက်ချေဘလောက်လျှော့သွားပါပြီလဲခင်ဗျာ
โอเคอัพเดทสมมุติเทคคอมมิชชั่นชีเรนเอาไปมาတော့တို့အချိုးတယောက်မျိုးရှိပါတယ်ဆိုတော့ကျွန်တော်ကအားမရသေးဘူးပေါ့ဘယ်လိုပုံစံဖြစ်စေချင်တယ်လဲဆိုရင်တော့ဒီဘူမာထွက်မကားပဲနဲ့တိုင်းနေပြည်နယ်မှာဖွဲ့စည်းစေခြင်းပဲဘူမာဥမာဆွေ၅ဦးဖွဲ့စည်းတဲ့ပုံစံကတော့ငွေကုန်ကြီးကြများပြတယ်ဆွေ၅ဦးမဟုတ်သေးနဲ့ဥမာ9ယောက်လုံးနဲ့ဖွဲ့စည်းပြီးတော့မှတိုင်းနေပြည်နယ်မှာဥမာဟို3ဦးပဲတိတိ9ဦးပဲဖြစ်ဖြစ်ဈေးချတဲ့ပုံစံကြတော့ဘူမာသမရ9ဦးသူ့ရဲ့ဥပဒေထူးက9ဦးစီပုံစံမျိုးမဟုတ်ခဲ့နဲ့ဟိုကဝင်ပြီးချိုးလို့ပါတော့ဒါပဲဖြစ်မလားသူ့တို့ဥပဒေပဲဖြစ်မလားသူ့တို့အားဖြင့်ဈေးကောက်ရမလားဥပမာဈေးကောက်တဲ့ပုံစံကတော့ဟိုကတမတမဟိုကြားတဲ့ပုံစံနဲ့ဈေးကောက်ရမလားဈေးချေရမလားတော့ထားလိုက်အောင်ဥပမာတိုင်းနေပြည်နယ်မှာထားမယ်ဆိုရင်တော့ပုံကောင်းတာကတော့အတိတ်ရိုက်စားမှုဆိုတဲ့ဥပဒေကနေပြီးတော့မှရှိတာမဟုတ်ဘဲနဲ့တိုင်းနေပြည်နယ်မှာသူ့တို့အမတ်ကြီးရောတိုင်းနေပြည်ရဲ့ဆိုးရဝင်ကြီးဒီဝင်ကြီးချို့ကြီးကအတိတ်ရိုက်စားမှုကိုလုပ်နေတဲ့အခါကျတော့ဥပမာအဲ့ဒီမှာထားနိုင်နေဆိုရင်တော့အတိတ်ရိုက်စားမှုတိုက်ဖြစ်ရင်ကိုမရှင်ကနေပြီးတော့မှဒီ IP လိုက်ဆောင်တဲ့ခြေကြီးကိုတင်ပုံမျိုးလို့ဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့လိုမျိုးပြင်ပုံစံလုပ်နိုင်နေဆိုရင်တော့အခုချိန်ပို့ပြီးတော့မှလုပ်ဆောင်နိုင်တယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်ပုံစံလေးနဲ့နောက်ပြီးတော့မှဒီ IP လိုက်ဆောင်တဲ့ခြေကြီးကိုမရှင်ဥပဒေကိုပြင်ပြီးတော့မှအပြည့်လေးချိန်ကနေရှိရနေဆိုတာမျိုးမဟုတ်ခဲ့နဲ့လုပ်နိုင်ခြင်နိုင်တဲ့ဥပဒေကိုရွေးချယ်ပြီးတော့မှရွေးချယ်တဲ့
ထားတဲ့တူဆန်ရဲ့ပြောင်းနေစီတော့ဒီဖြစ်ကိုကောင်းလေးနေလို့မြင်ပါလေဆရာဟုတ်ကဲ့ဆလိုင်းပွေကုံကျေးဇူးတင်ပါတယ်ဆိုတော့ရောညညိုသိကိုဆလိုင်းပွေကုံကတော့ဒိုင်းနေပြည်နယ်တွေမှာလည်းပဲထားပို့ပြီးတော့ချဲ့နောက်လူကော်မရှင်ဖွဲ့ဝင်တွေရဲ့အသက်ကန်သက်ချက်ကိုလည်းရှော့ပေါ့နော်အဲ့လိုမျိုးဖွဲ့ဖို့လူရယ်လူပြောပါတယ်ဆိုတော့အတိလူဖွဲ့မယ်ဆိုရင်ကော်မရှင်ရဲ့လုပ်ငန်းတွေပို့ပြီးတော့ထိရောက်လာနိုင်ခြေရှိပါသလား
ก็จะมาเลยนี่ก็จะมาถ้าเกิดมีปีนี้ได้ไปนี่ใช่ไหมเนาะก็มาแล้วนี่แต่เนี่ยก็ไม่ใช่ว่าเล่นที่ดีซะแบบนั้นที่มาเนี่ยที่ฟังเสียงเขาไม่ดีสิ่งนี้ก็ต้องมาอีกสัญญาส่งเขาไปดูแต่เนี่ยตัวเดียวเขาอยากจะทำอะไรสั่งเขาไปดูไปมาอย่างนี้ใช่ไหมเนาะก็จะมาเลยว่าปีนี้ได้ไปสิ่งที่เขาเลือกสิ่งตัวที่ดีๆเลยดีๆเลยตอนนั้นที่มาบอกเลยแต่เขาไม่เป็นเราแต่เนี่ยไม่ได้เนาะก็ถ้าเกิดปีนี้ก็เนาะตัวเก่า
ทีนี้ในใจสิ่งที่มันสิ่งนี้ที่ในใจสิ่งจำเป็นที่ใจเนี่ยทีนี้ในใจช่วยอย่างนี้ก็แล้วคือที่ใส่มาเลยสิ่งเหล่านี้ก็มาคือที่ใส่มาเลยสิ่งเหล่านี้ก็แล้วคือที่ใส่มาเลยสิ่งเหล่านี้ก็แล้วคือที่ใส่มาเลยสิ่งเหล่านี้ก็แล้วคือที่ใส่มาเลยสิ่งเหล่านี้ก็แล้วคือที่ใส่มาเลยสิ่งเหล่านี้ก็แล้วคือที่ใส่มาเลยสิ่งเหล่านี้ก็แล้วคือที่ใส่มาเลยสิ่งเหล่านี้ก็แล้วคือที่ใส่มาเลยสิ่งเหล่านี้ก็แล้วคือที่ใส่ม
ဒီအဖေရည်ပေါ့နော်ကျော်တော်တကယ်အမှန်တန်ရေနေနေပြီးဒီရေဒီကျော်တော်တကယ်ဖြစ်နေတယ်အစွားရည်နေတယ်ဗာလက်တွေ့မှာပေါ့နော်ဒီကော်မရှင်ကဘလောက်အလေးထားမှာလဲဆိုတော့ပေါ့မှာပေါ့ကျွန်တော်တို့ဖြတ်ပြီးတော့ဒါဒီဖြတ်ချက်လိုက်အများကြီးရှိတယ်ဗျာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုတော်တော်ရှင်တူဦးစိန်မောင်မိတ်တိလာကသူ email နဲ့ပို့ပြီးတော့မတ်ချက်ပေးဆွေးနွေးထားတာရှိပါတယ်မခင်ကြည့်တွေ့တစ်ချက်ဖတ်ပြပါခင်ဗျ
ဟုတ်ကဲ့ပါရှင်အခုလက်ရှိအခြေအနေအရဆွေးရကစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေလှုပ်ပေးနေတယ်တရားဥပဒေရေးရာဘိုင်းမှာလည်းကြီးကြပ်နေတယ်အာဂတိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကလည်းတည်တည်ငြိမ်ငြိမ်မှန်မှန်ကန်ကန်နဲ့ဗတ်မလိုက်ဖဲကျူးလွန်သူတွေကိုဖော်ထုတ်ရေးယူပေးနေတာတွေတွေ့နေရပါပြီတဲ့တိုးတက်မှုတွေရှိနေပါတယ်လွန်ခဲ့တဲ့2050ကထက်တိုးတက်မှုလက္ခဏာကိုတော့အထင်ရှားတွေ့ရပါတယ်အာဂတိလိုက်စားမှုနဲ့နာမည်ပြန့်နေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေအထွန်းမှာတော့အောက်ခြေအဆင့်အထိဖော်ထုတ်ရေးယူနိုင်မှုနည်းပါးနေလို့ပင်ပန်းတော့မဲ့ရှိပါသေးတဲ့လက်မထိုးပဲဘာမှလုံမပေးတာတော့မဟုတ်ပါဘူးလက်ဖက်ရည်ဘူးလေးတောင်းပြီးတော့မှလုတ်ပေးတာတွေကတော့ရှိနေပါသေးတယ်။အဲ့ဒီလက်ဖက်ရည်ဘူးရင်ကျမှုကစပြီးလက်ပေးလက်ယူမှုဖြစ်လာတာကအာဂတိလိုက်စားမှုဆိုတဲ့အဆင့်အထိကိုရောက်လာတာပါလို့သုံးသပ်မိတဲ့အကြောင်းရေးထားပါရရှင်
။ဟုတ်ကဲ့ဦးစိန်မောင်မိထီလာရဲ့အီးမေးလ်နဲ့ပို့ထားတဲ့ဆွေးနွေးချက်ပါ။ကျွန်တော်တို့ကို Facebook Messenger Facebook မှာမှတ်ချက်ပေးထားတဲ့လူတွေထဲမှာလည်းပဲဒီလက်ဖက်ရည်ဘူးတောင်းခွဲပေးရတယ်ဆိုတာမျိုးရေးထားတာတွေကျွန်တော်တွေ့ပါတယ်။ဆိုတော့ဒေါက်တာညိုသိန်းခင်ဗျာဒီတေတာတာကတော့အခုလက်ရှိချင်းကြီးတို့အာဂိလေဆောင်မှုကအနည်းနဲ့အများဆိုသလိုရှိနေတော့မယ်။လက်ပြလိုက်ယူဆိုတာအနည်းနဲ့အများဆိုသလိုရှိနေတော့မယ်။ဆိုတော့ဒီနေရာမှာကျွန်တော်တစ်ချက်စဉ်းစားမိတာကဒီလက်ပြလိုက်ယူဆိုတဲ့ကိစ္စကြီးကဗမာပြည်မှာကျွန်တော်တို့မျိုးဆက်တင်မကရှေ့မျိုးဆက်အသီးသီးမှာတောက်လျှောက်လို့အမြင့်တွေ့လာတဲ့ဟာကြီးဖြစ်နေတယ်။ကျွန်တော်အစောပိုင်းကပြောခဲ့လို့ကပ်ပါယောဂါလို့ကိုဖြစ်လာတာ။ဆိုတော့လူတွေကိုယ်တိုင်မှာကရောလူမှုကိုယ်တိုင်မှာကရောဟလာဒါဝန်ရှိသူတူကလမ်းမစားပါဘူးလက်မတော်မှုဆိုရင်တော့မှလူလူကိုယ်တိုင်ငါနည်းနည်းလေးတော့ပြီးလိုက်မှအစဉ်ပြေသွားမယ်ဆိုတဲ့အယိုးစွဲနေတဲ့စိတ်ပေါ့အဲ့ဒီစိတ်ကရောလူတွေမှာရှိမနေဘူးလားခင်ဗျလူတွေကရောလက်ပေးမှဖြစ်မယ်ဆိုတဲ့စိတ်စွဲနေတာမျိုးရှိနေနိုင်သလား
အဲ့ဒါကြတော့အမှန်ပဲကျွန်တော်တို့ဒီကြီးရဲ့ဟိုရှင်ကြီးမှုပေါ့နော်ကျွန်တော်တို့ကလူကြီးရဲ့ရှင်ကြီးမှုကစေးလိုက်နေဆိုလို့ရှိရင်ပေါ့နော်ဒါပို့ပြီးတော့အစီချောကြမယ်လို့ရှင်ရှင်ကြီးကြီးနေတာပေါ့နော်ဒီလိုဆီဆဲအောင်တိုင်းရှိခဲ့တာဆိုတော့တစ်ဖက်ကလည်းတော့လက်ကိုစေတနာနဲ့လုပ်ပေးလိုက်တဲ့အပေါ်မှာပြန်ပြီးတော့ဒီစီးဆက်ခြင်းနဲ့စိတ်ကြလည်းတကယ်များရှိကြတယ်။အဲဒီအခါကျတော့ဝန်ထမ်းကဝိရဒတာကတော့မလုပ်ပေးလိုက်ဘူးတိုင်အောင်ပေါ့နော်ဒီစီးဆက်ခြင်းနဲ့ဆိုတော့တဘောတွေကလည်းမြန်မာလူတွေရဲ့ဆာမာတော့ဒီပြေးနေတာရှိတယ်။ဒါပဲတက်ပြီးတော့ကျွန်တော်တို့ကဒီအနေထားလေးကျွန်တော်တို့ကကျေးဇူးတင်ပါတယ်ကျမ။အမေက
ဘာ
ရလို့ဗျတော့ရက်တင်ခံနိုင်နေအဖြစ်ရက်ဖြစ်တယ်တော့အခုတင်ကျမတို့ကမှဒီမှာအမရှိရလေအာဂမီတရားလေးတော့တရားက
ြီ
းစံတိုင်းရှိတယ်။အမဘောတာကြီးအဲ့တော့ကျမတို့ဒီတတိတရားတွေဟာပေါ့နော်။ဘယ်မှာဒီလူချက်စီရင်ကျမတို့ကစောက်ချက်ကိုပြီးတာပေါ့နော်။ဒါရီကတော့အချိန်ကြီးကြီးကျမတို့ဖြည့်ဆည်းရမယ်တိတ်ပါလေဖြစ်တယ်ပေါ့နော်
။ဟုတ်ကဲ့ပါ
။အဓိကကတော့အစိုးရကကော်မရှင်ကဒီအာဂမီလိုက်စာမှုတိုက်ချက်ကြီးကိုဆောင်ရွက်တာနဲ့ကောင်းမှုကိုကြီးနေတယ်ဆောင်ရွက်ဖို့တိတ်နေတယ်ပေါ့နော်။အဲ့ဒါမှားပါလေဆိုလို့ရှိရင်အစိုးရကလည်းဒီဖက်ကိုပြီးလေးထောက်ခံရမယ်ပေါ့။အားလုံးလည်းဒီကော်မရှင်လေးနဲ့လည်းဒီဖက်ကိုပြီးလေးဒီလိုမျိုးအချင်းချင်းပြောရလာမှာဖြစ်တယ်ပေါ့နော
်။ဟုတ်ကဲ့ပါခင်ဗျ
ာ။ဒီကတော့ကျွန်တော်တို့ပြန်လာမယ့်အချိန်ရောက်ပြီးမြန်မာနိုင်ငံဖြစ်ပြီ
။ဟုတ်ကဲ့ပါ။ကျွန်တော်တို့ကတနင်္သာရီတရားထက်တမှုပေါ်ဆောင်ရွက်ဖို့ဥက္ကဋ္ဌဦးအောင်နိုင်မှုကလိုင်းမပြန်ရောက်ပါပြီ။ဦးအောင်နိုင်ဦးကြားရပါလားခင်ဗျာ။
ကျားပါပါခင်ဗျာကျားပါပါ
9တိတ်ကောင်းသွားပါပြီဆိုတော့ဥပုံနိုင်ခုနကစကားပြောတာတိတ်တက်သွားလိုက်ပါဘူးဆိုတော့ကျွန်တော်ထပ်ပေးပါမယ်မြန်မာနိုင်ငံမှာတစ်ချိန်လုံးကလက်မပြီးပဲဘာမှမပြီးခဲ့တဲ့အချိန်တွေကနေပြီးတော့ဘလောက်ထိပြောင်းလဲတိုးတက်လာပြီလို့ဥပုံနိုင်ယူဆပါတယ်လေ
အဲ့ဒါလည်းတော့
ဒီတော့တော်တော်များများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများများ ော့လည်းနိုင်ငံအောင်တရားပြည်စံနဲ့ရှိတယ်နော်အဲ့တော့ကျွန်တော်တို့ကအဲရုံးသိမ်းလေးတွေနည်းနည်းတက်လာတဲ့အပေါ်မှာမြင်ကြည့်ပြီးတော့မြန်မာနိုင်ငံရဲ့အကဒီကျောင်းလိုက်သမ္မတိုက်ချုပ်ရေးစိတ်ကအနည်းငယ်ပြည့်တယ်လို့ရှိတယ်လို့ကျွန်တော်တို့နည်းနည်းပြောနိုင်တယ်တခါတော့အဲအကဒီလိုက်သမ္မတိုက်ချုပ်ရေးဆိုတာကြီးကကျွန်တော်တို့ကုလားဆရာဆရာမတွေပြောတော့တယ်ဗျာလူ့ကွက်စီအဲမှာအမြင့်ပြချောက်သွားနေတဲ့စိတ်ကဖြစ်တယ်ဒါပေမဲ့အဲဒီတက်မျိုးကတော့နိုင်ငံတကာလောက်လောက်လို့မကြည့်တဲ့ခါကြတော့မလို့လောက်ဘူးကျွန်တော်တို့ရဲ့ဒီစိတ်ချင်းလေးတော့အစ်တစ်တခြားပြည်သူကနာသာသန်းတွေရတော့ဒီနေရာနဲ့ပြောင်းပါပြီအစ်တစ်ချက်သွားတော့ဒီရတော့ရှိနေလို့မှာပဲ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အခုအစီအစဉ်ကိုကျွန်တော်တို့ VOA Burmese News Facebook ကနေပြီးတော့ဒါရိုက်လွှင့်တဲ့နေရာမှာသောရရှင်တူဖြစ်တဲ့ဦးခင်သိမ်းပေါင်းဆိုတဲ့ Facebook အကောင့်ကမှတ်ချက်ပေးဆွင့်ပြထားတာရှိပါတယ်ကော်မရှင်ကအရင်ကထက်အများကြီးအကောင့်တွေပေါ်ဆောင်ရွက်နိုင်ပြီမဲ့ဝန်ထမ်းတွေကိုအဓိကဦးတည်ဆောင်ရွက်တယ်လို့ကျန်တဲ့ပုံကိုယ်တွေကိုလည်းဘဲမလိုက်ဖဲလုံနိုင်မယ်ဆိုရင်ပို့ပြီးတော့အောင်မြင်နိုင်မှာပါတဲ့ဦးခင်သိမ်းပေါင်းဆိုတဲ့အကောင့်ကနေပြီးတော့ကျွန်တော်တို့ live လွှင့်တဲ့နေရာမှာဆွေးနွေးထားတာပါဆိုတော့အခုကျွန်တော်နောက်ထပ်တည့်ဆွေးနွေးမဲ့သောရရှင်တူကိုဖိတ်ခေါ်ပါမယ်စင်ကာပူကနေဆွေးနွေးမဲ့ကိုနေဦးလင်းပါခင်ဗျကိုနေဦးလင်းဆွေးနွေးပ
ါဟုတ်ကဲ့ကျွန်တော်လွန်ခဲ့တဲ့ကြောင်းနေ့ဒီလိုရဲ့ VOE ကပြောပြီးတဲ့နောက်စင်ကာပူရဲ့ corrupt practice ဘယ်လိုလုပ်လဲဒီလိုဘယ်လိုလုပ်လဲဆိုတာလေးကျွန်တော်ပြောပြီးရေပေါ့နော်နောက်သိရင်ကြာပါဦးဦးဆိုင်မောင်ခန္ဓာတူတမတာလာပြီးတော့လေ့လာတယ်နောက်ဒေါ်မဆန်းစစ်စီကိုယ်တိုင်လည်းဒီမှာလာပြီးတော့လေ့လာရှင်းလင်းသွားပြီးတော့အော်ချီချီရောက်ရောက်လို့ဆိုပြီးစူးစမ်းတယ်ပေါ့နော်ဒီကျွန်တော်ဒီနိုင်ငံရဲ့အတွေ့အကြုံညာကျွန်တော်ပြောရမယ်ဆိုရင်တော့ဒီနိုင်ငံမှာကြတော့ဘယ်လိုလုပ်လဲဆိုတော့ဒါလောက်တာမှန်တယ်တကယ်ကြီး corrupt practice ကိုတကယ်တိုက်ခတ်မယ်ဆိုရင်အေးတူပါအေးယူဖို့လိုတယ်အဲ့ဒါမှပဲကြောက်တော့ဆိုမပြောက
်ဟုတ်ကဲ့
ဒီချက်ကနေ့ချက်က corrupt practice ကိုတကယ်လုပ်မယ်ဆိုရင်အုပ်ချုပ်တဲ့ government ဌာနကတရားရေးဌာနမှာလုံးဝဝင်ရောက်ဆက်ဖက်ခြင်းမရှိပြရဘာသာအစင်းကျုပ်ရင်ကိုကျုပ်တော်နဲ့ဟာလာဟိုလီကွိုင်းလူတို့ကိုဟောပါတော့ဆွဆွဲချင်းခံရတဲ့ဒေါက်တာချီအမှုမှာချင်းချင်းဆက်ဆက်တက်တည်တွေ့ရတယ်အဲ့တော့ကိုကျုပ်တော်တို့ကပြောတော့ပါလို့လဲဆိုတော့သူတို့ကဒီလိုပြောတယ်ဆိုတဲ့အချိန်မှာသူတို့ကလုံးဝမဖန်နာရှိတယ်လုံးဝမပတ်သက်ဘူးဘာလို့လဲလဲဆိုတော့သူတို့ဒီအမှုကိုတိုင်ကြွယ်ဖို့အတွက်သူတို့ကကိုစားတဲ့ကိုတခါတည်းလွှဲလိုက်တယ်တခါမှတရားကျုံးကိုသွားခြင်းမရှိဘူး။ဒါပေမဲ့ဒီအမှုကိုနိုင်တယ်။ဆိုလိုတဲ့သဘောကဒီနိုင်ငံမှာကဥပမာတစ်ခုဆိုတော့ကျွန်တော်ကားမောင်းသွားတယ်။သူကင်းမှုတစ်ခုကျိုးလွန်တယ်ဟာလား။မော်တော်ဘီကိုတက်ခန့်ပေးတယ်ဆိုရင်ကျွန်တော်ပေးတဲ့အမှုနဲ့ပါဖတ်ပြီးတရားကျွဲခံ
။ဟုတ်
ပြီနော
်။
ကျွန်တော်ပြောချင်တာအဲ့တော့ကျွန်တော်တို့တိုင်းပြည်မှာကအဲ့ဒါတွေကအဓိပ္ပာယ်ပေါ်တာလွဲနေသေးတယ်လို့အမတ်တစ်ကထင်နေပေါ့နော်။ဒုတိယတစ်ချက်လေးနည်းနည်းပြောချင်တာကသောတာအောင်သောအမှုကိုဆက်မှုဟိုဟောပါတော့ဟို BBI ဟ
ုတ်ကဲ့ဟုတ်ကဲ့
သူတို့ကပြောတာဒါကကျွန်တော်ဝန်ထမ်းလုပ်ခဲ့တာဒါကဝန်ထမ်းရဲ့လုံထုံးလုံးကြီးနဲ့လွဲတာဒီအိတ်ကတ်တဲ့ထဲတာမဟုတ်တဲ့အတွက် corrupt practice ကိုပြောလို့မရဒါဆိုရင်ဥအောင်ကြီးရောဒီကိစ္စကို release လုပ်ပြီးတော့စာသုံးလုံးကိုတွေ့ပြရအဲ့တော့ဘာကြောင့်လဲဆိုတော့သူဒီလိုလုပ်ခဲ့တဲ့အတွက်ဥအောင်ကြီးတို့ဒီလိုလုပ်တာလွဲတဲ့အတွက်သူလက်ယူရဲ့ကနေယူပါတယ်လို့လုပ်တဲ့အတွက်ဒီအခွင့်အရေးပေါ်မှာလေအချင်းချင်းလေအချင်းချင်းလွဲမှမှုရှိတာဒါမျိုးလည်းမဖြစ်ဖြစ်ဘူးလို့ကျွန်တော်ထင်တယ်ပေါ့
ဟုတ်ကဲ့ပါကုနေလေးဟုတ်ကဲ့ကုနေဦးနဲ့ကျေးဇူးတင်ပါတယ်ဆိုတော့ရွန်ကျူသိရဲ့ခုနကုနေဦးနဲ့ဆွေးနွေးတဲ့ထဲမှာပေးသူကိုပါရေးယူရမယ်ဆိုတော့ကျွန်တော်တိတိလောက်မြန်မာနိုင်ငံကဥပဒေမှာလည်းပေးသူကိုပါရေးယူရမယ်လို့ပါတယ်မလား
ဟုတ်ပါတယ်ကျွန်တော်ရဲ့ဒီဥပဒေမှာတော့ပေးသူကိုပါရေးယူရမယ်ဆိုတာပါတယ်ပေါ့နော
်ဟုတ်ကဲ့
ဒါပေမဲ့ဒီကိစ္စပေါ်မှာပုံမှန်ပေါ်ရှင်ပေါ်မှာအဝန်ဆောင်မှုတွေတချို့ရှိကြတယ်ပေါ့နော်ဒါကြောင့်လည်းကျွန်တော်မြန်မာနိုင်ငံရဲ့တာချောင်းမှာကခုနကမဖြစ်မနေပေးရတဲ့အနေအထားတချို့ရှိတယ်ပေါ့နော်ဥပမာဖြစ်အရေးပေါ်အခြေအနေမှာပေးရတယ်ကိုယ့်ရဲ့အသက်အရွယ်ပိုင်းနဲ့အခြေအနေမှာပေးရတယ်အာကိုယ့်အိမ်အဲ့မြန်မာပြည်ကပေါ့နော်အဲ့တော့အရှင်ဒီလိုအဖြစ်အခြေအနေမှာပြရတဲ့ကျွန်တော်တို့ရဲ့ဒါဒီခက်အာချုံးစံတဲ့အခြေအနေရှိနေတဲ့အခါကျတော့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေသိသူတွေကအရေးကြီးတဲ့ solution ကိုတကယ်တမ်းတက်နေမှာပေါ့နော်ဒါအောက်ကြီးကစာမေးတွေကိုဒီအချက်အချက်ရောက်ဒါဖြည့်ရှင်းနိုင်ဖို့အခက်အခဲတွေတွေ့လာမှာ
ဆိုတဲ့အတွက်ကြောင့်ဒီလိုပေါ့နော်အခုမျိုးသိသိလေးရှိနေတဲ့အပိုင်းမှာကော်မရှင်တွေနဲ့မျိုးနေပေါ့နော်ဒါအစည်းအဝေးတွေတော့တုံ့ပြန်နေနေတဲ့ဒီမှာရှိတာဟုတ်ကဲ့ဥက္ကဋ္ဌကျွန်တော်နားလေသလောက်ပေါ့လေကျွန်တော်တွေးကြည့်သလောက်ပေါ့နော်ဟိုနိုင်ငံတိုင်းမှာတော့အားကြီးလေဆောင်မှုကြီးနေဆိုတာမရှိပါဘူးအမေရိကန်ပြည်တော်စုလို့ကမ္ဘာထိပ်တန်းနိုင်ငံကြီးမှာတော့ပဲရှိပါတယ်အနေနဲ့အများ ူဒူးနဲ့ထိတွေ့ဆက်ဆံနေရတဲ့ဌာနဆိုင်ရာဝန်ထမ်းတွေကအစအဲ့လိုမျိုးလက်ဖက်ရည်ဗိုလ်လေးကအစဒီကိုကိစ္စဝိစ္စလေးပြီးဖို့အတွက်ရိုးသားသားလာလို့တဲ့လူလူစီကနေပြီးတော့ဟလာကိုကပေးမှဒီကပေးမှအနေဆုံးအဆင့်စာဝေစာဘုံ9000ပေးမှဆိုတဲ့ဟာမျိုးတွေကများတယ်လို့ကျွန်တော်ကအဲ့လိုထင်ပါတယ်အဲ့ဒါကအောက်ခြေလူလူကိုဟိုထိခိုက်စေတာပေါ့နော်အောက်ခြေလူလူအနေနဲ့အစိုးရရန်တရားအပေါ်မှာဒီအာရိလေဆာမှုတက်ခင်ရေးပေါ်မှာယုံကြည်မှုကျော်ပါစေတာပေါ့အတကူဘာကြောင့်ပျောက်အောင်မလုပ်နိုင်တာလဲဦးကောင်းနိုင်
ရပ်တဲ့ချက်ကကျွန်တော်ပြောမယ်ဗျာဒီတချို့ကိစ္စတွေကြတော့ကျွန်တော်တို့တချို့အပိုင်းတွေကြတော့ဒီပေါင်းစပ်ညီနိုင်ရေးဖြစ်တက်တော့ကတက်တော့လုံးကြရမယ်လို့ဒီကျွန်တော်တို့ယုံကြည်တယ်ဥပမာဒီခုနပေးမလို့လုပ်တဲ့ကြက်ပနာဒီကြက်ပနာသိကြည့်တယ်အပေးရမလို့ဘူးဆိုတဲ့ကြက်ပနာအဲဒီပေးမလို့မပေးရမလို့ဒီတစ်ခါလောက်လည်းအိုးဘာကတိလဲဆမ်မူတချို့ယုံကြည်တယ်ပေးတဲ့သူကအရေးကြီးတယ်လို့ပြောတယ်ဗျာနော်ဒါမှကိတာကသိက္ခာပါဒဆိုင်ရာဝတ်သားနေတာမပေးရမလို့ယူဆိုတဲ့ပြဿနာကိုကျွန်တော်တို့ဘယ်လိုလုပ်ဒီချင်းရှင်းနိုင်မလဲအဓိကကဒီကျိုးမှုရမယ့်ကိုသူတို့ကဖြစ်ဖို့လို့လေနောက်တစ်ခုကအချိုးရနေတဲ့သိက္ခာအစရသားဆိုရပြီးဝန်ကြီးဌာနတွေနဲ့ကိုယ်နဲ့အောက်ကဒီလိုဒီရန်ရောင်းကိုသူတို့ကဖိတောင်းနိုင်လို့လေဗျာဥပမာတယောက်ကိုယ်နဲ့ကောင်းဆောင်နေဒီရှင်ကြီးကကောင်းဆောင်နေဗျာဒီဘောလုံးလဲဆိုတော့ခုနကလည်းအလုပ်ကြီးတဲ့အတိုင်းပဲဒီသူစက်တော့ဒီမှာပြည်မှာဒီတော့တောင်းနေနေတဲ့ကဝန်ကြီးချုပ်ဒီသူတို့ကဘီယိုဂရက်ဒီဘီယိုဂရက်ကိုခနာတယ်ဆောင်းကျင်းနေစစ်တယ်ဆောင်းကျင်းဝင်စစ်ပြီးတော့ပြီးတော့ဒီတော့အချို့လိုဆုံးမျိုးတွေချက်ချင်းကျင်းတယ
်
အဲ့လိုမျိုးရှိတယ်အခုတော့ကျွန်တော်တို့မှာကဒီဘီယိုဂရက်ဒီတော့ကျွန်တော်တို့နဘာတိတ်ကဖိတ်ထုတ်နိုင်အထူးသဖြင့်ဒီပြည်မဥပဒေတွေရှိတယ်အဲ့ဒီပြည်မဥပဒေတွေကိုပြင်ပြီးကလာပတ်လုံးမှာကျွန်တော်တို့ကဒီလိုချင်းတိုက်တိုက်ကြတာမျိုးတွေဖြစ်နေတဲ့ဥပဒေတွေရှိနေ
။
Law of Flight ရှိနေ။အဲ့ဒီ PV Law of Flight တွေကောက်ပြနေတော့ကျွန်တော်တို့လာသွားဖို့အပေါက်တွေပြလာနိုင်တယ်။ဒီမှာကျွန်တော်တိုင်းစိုးရောက်ဖက်နေတဲ့ကျွန်တော်တို့တက်ပြနေတယ်။ဒီမှာဒီတိုင်းစိုးရောက်အသိဉာဏ်ကြီးကိုပေးထားတဲ့အလုပ်ကိုအာဏာတွေကဥပဒေရောက်ပေးထားတဲ့အာဏာတွေကျွန်တော်တို့ဒီလိမ့်အလုပ်တော်ချက်တွေနဲ့ပေးထားတဲ့အာဏာတွေကပုံပြီးတော့ညှပ်ပြလာတယ်။ဒီမှာမြေကြီးကိစ္စတွေဝင်ပြီးတော့ကြာလို့ပြရဘူး။
โอเคโอเค
ကျွန်တော်ဒီကိုဒီဒီတွေပါတွားနေရတဲ့အခါကျတော့ဌာနတစ်ခုရဲ့တဲမှာပြရမှာတိကျတော့ဌာနဆိုင်အတီတီအတီတီအတီတီတွားနေရတဲ့အခါကျတော့ကျွန်တော်တို့ကလုံးဝမီးနေတာဒီနည်းနဲ့လုပ်ရပါတယ်ဟုတ်မပြင်းမလို့ဘူးအဲ့မလုပ်တဲ့လူတွေလည်းအခြေကြီးကိုမတင်ရမှရှိဘူးပြမ
โอเคဦးအောင်နိုင်ခဏလေးကျွန်တော်ဟိုက
ဒီလိုရမှာဆိုလေအမိတ်တော့
ဟုတ်ကဲ့ဦးအောင်နိုင်ခဏလေး
အဲ့မပြတဲ့ဌာနကိုအခြေကြီးမလုပ်လို့ရရင်တော့တ
ော်တော်များများတော့ကိစ္စပြနိုင်မယ်လို့ခင်ဗျာ။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်းဆူနေမဲ့တော်တော်ရှိပြီ။ဟုတ်ကဲ့ဒိုင်းဆူနေမဲ့တော်တော်ရှိလူကြံနေသေးလို့ပါသူကထိုင်းနိုင်ငံကဆွေးနေမဲ့ကိုတီးလည်မှုပါကိုတီးလည်မှုဆွေးနေပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာအာဂရီလိုက်စားမှုကတော့ကျွန်တော်တို့မြင်နေရတာသင်္ခါရတော့ဆိုရင်တော့အထက်ကလှုပ်ဆောင်တာကိုကျွန်တော်တို့သိရပါတယ်ခင်ဗျာ။ဒါပေမဲ့လည်းကျွန်တော်အောက်ချီမှာတော့အမတန်မှတော့အာဂရီလိုက်စားမှုကတော့ကြောက်သွားဖို့ကတော့ရှိပြီဗျာ။ဘာလို့လဲဆိုတော့အခုတစ်ခါနော်အာဂရီလိုက်စားမှုကတော့အောက်ချီမှာအများအားရှိနေတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာ။နော်။အဲအဓိကကတော့နော်လေယာဉ်တင်းလာတော့အဓိကဒီလူလူတို့အတွက်နော်အရေးကြီးဆုံးကအခက်အခဲခုဖြစ်နေတယ်ကြဗျ။အဲဒါကြောင့်မို့နော်အာဂီလိုက်စားမှုကိုနော်ပပြောက်လို့ဖို့တော့မလွယ်ဘူးလို့ပဲကျွန်တော်မြင်နေခင်ဗျာ
။ဟုတ်ကဲ့ကိုတီးလည်းမှုကျေးဇူးပါ။နောက်တစ်ခုကတော့ကျွန်တော်တို့အမေရိကန်ပြည်တော်စုကသတော်ရှင်တူဖြစ်တဲ့မောင်ဒတနာကအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားချက်လေးရှိပါတယ်။နောက်လောက်ရေးဖတ်ပြပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ကျွန်တော်တို့နိုင်ငံရဲ့အကျင့်ပြတ်ချဆောင်မှုဘလောက်တောင်ကြီးမားသလဲဆိုရင်ဖခင်တက်မတော်အကြီးအကဲဖြစ်တာနဲ့ဇနီးနဲ့သားသမီးတွေကနေချင်းညချင်းကုမ္ပဏီပိုင်ရှင်တွေမြေရှင်ရာရှင်တွေဖြစ်ကုန်ကြပါတယ်တဲ့ဒါအပြင်အမျိုးအစွေနဲ့ကြားခံပွဲစားတွေကလည်းမျက်စိတမိတ်လက်တပြတ်အတွင်မှာတထေးတကြွယ်တွေဂုံတရွေရှိလူကြီးလူကောင်းတွေတကယ်စီးပွားရေးလုပ်ငန်းရှင်ဘဝတွေရောက်ကုန်ကြပါတယ်
အကယ်၍ NLD အစိုးရတည်လက်ထက်မှဖွဲ့စည်းလိုက်တဲ့အဂတိတိုက်ဖျက်ရေးကော်မရှင်ကိုဝန်ကြီးချုပ်ကတော့မှဖမ်းဆီးတရားစွဲဆိုနိုင်တဲ့မလေးရှားအဂတိတိုက်ဖျက်ရေးကော်မရှင်လိုမျိုးအခွင့်အာဏာမျိုးလုတ်ပိုင်ခွင့်မျိုးပေးထားခဲ့ရင်နိုင်ငံရဲ့လက်ပေလက်ယူမှုအချင်းပြတ်ချစာမှုတွေကိုအခုထက်ပိုမိုပွင့်လင်းမြင့်သားစွာကင်တွယ်လာနိုင်လိမ့်မယ်လို့ယူဆမိပါတယ်လို့ရေးထားပါတယ်နောက်ပြီးတော့အစိုးရလက်အောက်မှာပြည်ထရေးရှိမနေတဲ့အတွက်တဲ့အဂတိတိုက်ဖျက်ရေးကော်မရှင်မှလည်းလုတ်ပိုင်ခွင့်အခွင့်အာဏာပေါင်းကြီးချင်းလေးတွေကလှုပ်ရှားနေရတယ်လို့ယူဆမိပါတယ်ကော်မရှင်အနေနဲ့ကိုလုတ်ချင်တာကိုရာထူးကြီးငယ်မရွေးစုံစမ်းစစ်ဆေးမယ်ဆိုရင်လည်းလက်ရှိအုပ်ချုပ်ရေးအခြေအနေအရ NLD ဥပဒေအကြံပေးပညာရှင်ဆရာဦးကိုနေလိုဖြစ်သွားနိုင်တာကြောင့်ရာနှုန်းပြည့်ထောက်မှုမရှိပေမဲ့လည်းအတိုင်းအတာတစ်ခုထိထိရောက်မှုရှိနေတယ်လို့ယူဆမိပါတယ်ဆိုပြီးတော့ရေးထားပါတယ်ရှင်
အမေရိကန်ကမောင်းတက်တနာပါဆိုတော့တော်တော်ညညသေးနဲ့ဥက္ကဋ္ဌကျွန်တော်တို့အချုပ်တမိနစ်ကြံပါတယ်တယောက်ကိုမိနစ်ဝက်စီကျွန်တော်ကိုပြောပြပါအခုလက်ရှိကဒုတက်မှုတွေရှိတယ်လှုပ်ရှားတွေလည်းအများကြီးကြံသေးတယ်အဲ့ဒီလှုပ်ရှားတွေအများကြီးကြံနေတဲ့ထဲကမှာတော်တော်ညညသေးအနေနဲ့အခုလက်ရှိမှာအလုတ်စေခြင်းဆုံးကော်မရှင်တွေနဲ့အလုတ်စေခြင်းဆုံးကိစ္စတခုကိုပြောပါဆိုရင်ဘာအများဖြစ်မလဲခင်ဗျာ
ကျမတို့ကမရှိဘူးဥပဒေပါအခွင့်အရေးကိုအပြည့်အဝအတိုင်းချစေချင်တယ်ပေါ့နော်အခုလက်ရှိဥပဒေမှာပြောရရင်ကျမတို့လုံခြုံရေးအာဏာရှိသူတွေစိတ်စာပါတယ်ပေါ့နော်အဲ့လုံခြုံရေးအာဏာရှိသူတွေကိုရှိသူတွေရဲ့အလဲတုံးစားမှုတွေကိုထောက်ထုတ်ဖို့ဆိုလို့ရှိရင်ကျမတို့ကဝင်ကြီးဌာနအစီအစဉ်ကလုံခြုံရေးအာဏာရှိသူတွေကအတူတူလေးဆိုထုတ်ပြန်ပြင်နာပေးဖို့တို့လေဒါကနိုင်ငံတော်သမ္မတရဲ့အမြင့်ဉာဏ်တွေကလုံအမြင့်ဆုံးတဲ့အမြင့်တွေဖြစ်တယ်ပေါ့နော
်ဟုတ်ကဲ့ပါဗျာ
ကျမတို့ကဒီအစီအစဉ်အတိုင်းပြန်မှာနိုင်ငံတော်သမ္မတနဲ့ပူးပေါင်းပြီးတော့ကျမတို့ဝင်ကြီးဌာနအစီအစဉ်ကလုံခြုံရေးအာဏာရှိသူတွေကိုပြင်းပြရောက်ထုတ်ပြန်ပြီးသူတို့ရဲ့အာဏာရှိသူတွေကိုကျမတို့ထုတ်ပြန်ပြင်နာဖို့လုပ်ရဲပေါ့နော
်ဟုတ်ကဲ့ပါခင်ဗျာ
အမြင့်ဆုံးတဲ့အကြိမ်ဖြစ်ဖြစ
်ဟုတ်ကဲ့ပါဦးအောင်နိုင်ဦးနေနဲ့ရောတစ်ချက်ပြောပါဆိုရင်ဘာကိုချန်ပေးကြမှာလဲခတ်တူတူပြောပြပါခင်ဗျာ
ဒီလိုပြောနေရမှာစဉ်းစားကြည့်အခုဒီလိုက်တော်မူတိုက်ချက်ရင်ကော်မရှင်ရဲ့လက်ပိုင်ခွင့်အရာနော်တိုင်းရဲ့ပြည်နယ်ဒီမှာပါဒီအခုဒီလိုက်တော်မူတိုက်ချက်ရင်ကော်မရှင်ကိုဖြစ်အောင်ပြသွားလို့ကျွန်တော်တို့အကြံပေးချင်တယ်အဲ့လိုချက်တဲ့နေရာမှာလဲခဏခဏရောင်းဝတ်ထားမိပြီးလို့လည်းအရသာဒီအရသာပေါ်ဒီပြည်စံလေဒီတော့ကိုပေါ်နိုင်အောင်ကိုဒီပတိပေးပေါ့အခုဒီလိုက်ဒီလိုက်တော်မူတိုက်ချက်ရင်ကော်မရှင်ကတိုင်းရဲ့ပြည်နယ်အနောက်ပြောင်းမှာရှိနေမှာအခုဒီလိုကြမ်းတဲ့ကြည့်ရင်စိတ်ကြောက်ကပူပြီးအောင်နိုင်မယ်လို့ကျွန်တော်တို့အနေနဲ့ယူကြည့်ရပါမယ်။
ကျေးဇူးတင်ပါတယ်ခင်ဗျာဒေါက်တာညညူသိန်းဦးအောင်နိုင်ဦးဒါရဲ့ဆွေနေသူနားဆင်သူပြိတာလို့အထူးပဲကျေးဇူးတင်ပါတယ်နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြတော့ပါခင်ဗျာ
။ကိုချီချာတင်းစီစဉ်တင်ဆက်တဲ့စနေညတိုက်ရိုက်လေးလိုက်စီစဉ်ကနားဆင်ကြကြတာဖြစ်ပါတယ်။ဒီစီစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့ဖက်စင်ကဏ္ဍတွေသတင်းနဲ့သတင်းဆောင်ပါတွေကို VOA Internet Website လိပ်စာ burmese.voanews.com နဲ့ VOA App တို့မှာလည်းအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးပါအောင်ရှင်
။တရုတ်နိုင်ငံအပြင်ဘက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းတိုးလာနေတဲ့အတွက်ယောဂဆက်မပြတ်အောင်ထိန်းချုပ်နိုင်ဖို့အချိန်သိမ့်ရှိတော့ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ယောဂထိန်းချုပ်ဖို့ဖြစ်နိုင်ခြေရှိနေသေးပေမဲ့လည်းအဲဒီလိုလုပ်ဖို့အခွင့်အလမ်းတွေတဖြည်းဖြည်းနှေးလာနေပြီလို့လည်း WHO အကြီးအကဲကသတိပေးထားတာပါ။တရုတ်နိုင်ငံမှာယောဂကူးစက်ခံရသူ 9,600 နဲ့သေဆုံးသူ 2,145 ဦးရှိသွားပြီလို့လည်းတရုတ်တာဝန်ရှိသူတွေကဒီကနေ့ပဲသတိကြေညာလိုက်တာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရပြီးတော့ယောဂလက္ခဏာပြတ်တာချင်းရှိတဲ့တရုတ်နိုင်ငံဝူဟန်မြို့ကအမျိုးသမီးတဦးသူ့ရဲ့ဆွေမျိုးတွေစီသွားစင်းမှာဆွေမျိုး9ယောက်ထပ်ပြီးတော့ဗိုင်းရပ်စ်ပိုးကူးစက်ခံခဲ့ရပါတယ်။အဲ့ဒီအမျိုးသမီးဟာဝူဟန်မြို့ကနေမြောက်ဘက်အမိုင်400လောက်ဝေးတဲ့အင်ဂျန်မြို့ကသူ့ရဲ့အမျိုးတွေစီကိုသွားလဲစင်းမှာကူးစက်မှုဖြစ်ပွားခဲ့တာပါ။ဒီဗိုင်းရပ်စ်ပိုးဟာယောဂလက္ခဏာပြတ်တာချင်းမရှိဘဲနဲ့ကူးစက်နိုင်တယ်ဆိုတာကိုနောက်ထပ်သက်သေပြလိုက်တာပဲဖြစ်တယ်လို့တရုတ်သိပ္ပံပညာရှင်တွေကတောက်ကြံနေမှာပြောပါတယ်။ဝူဟန်မြို့ကအဲ့ဒီအမျိုးသမီးဟာဇန်နဝါရီလ10ရက်နေ့ကသူ့ရဲ့အမျိုးတော်မျိုးများစီသွားရောက်လဲပတ်ခဲ့ပြီးတဲ့နောက်မှာတော့သူ့ရဲ့အမျိုးတွေဖြားနာခဲ့တဲ့အကြောင်းအဲ့ဒီနောက်ဝူဟန်မြို့ကအဲ့ဒီအမျိုးသမီးကိုတီးတန့်ခွဲပြီးတော့ဗိုင်းရပ်စ်ပိုးစစ်တဲ့အခါမှာပထမတစ်ခါမှာလက္ခဏာမပြပေမဲ့ဒုတိယတစ်ခါမှာတော့ဗိုင်းရပ်စ်ပိုးရှိတယ်ဆိုတာကိုပြသခဲ့တယ်လို့လည်းဆရာဝန်သူကပြောပါတယ်
။သတင်းချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါ။ဒီညပိုင်းစစ်စင်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Dexter Wondurat ဖြစ်ပါတယ်။ကျွန်မခင်ဗျူတွေ့ပါရှင်။ View American Dan ရဲ့စနေနေ့ညအစီအစဉ်ကိုည9:00နာရီကနေ 10:00 ထိ Light Nomita 1925:32 နဲ့စောပိုင်းနာရီဘက်ကတော့ Light Nomita 190ကနေထုတ်လွှင့်ပေးခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ View ကိုနားဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.